Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့2024ခုနှစ် November 6ရက်စနေနေ့ညဘက် Radio ရုပ်သံအစီအစဉ်တွေကို Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကဇော်မိုးကြော်ပါခင်ဗျာဒီကနေ့အတန်လွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါကျွန်တော်ရဲ့အတန်လွှင့်အစီအစဉ်တွေကိုလိုင်းဒိုမီတာ29 25 32နဲ့လိုင်းနမီတာ190တို့ကနေဖမ်းယူနာတော်တာဆင်နိုင်သလို VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါဓာတ်ရိုက်စတင်ထုတ်လွှင့်နေတာဖြစ်ပါတယ်
မင်္ဂလာညချမ်းပါရှင်ကျမကတော့ဆုမြတ်ပါမှာအမေရိကန်သမ္မတလောင်းဒေါ်နယ်ထရမ့်ကိုလောက်ချံဖို့အတွက်အီရန်ကတာဝန်ပေးစီစဉ်ခဲ့သူတွေကိုတရားရေးဌာနကတရားစွဲလိုက်ပါတယ်တခါဒီအရှိန်နဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာအခုဆိုရင်35နှစ်ပြည့်သွားပါပြီမြမအရေးမှာဒီတရုတ်နိုင်ငံဝင်ရောက်ဆွတ်ဖက်နေတာကိုကန့်ကွက်တဲ့အနေနဲ့ဗြိတိန်ရောက်မြမအရေးလှုပ်ရှားသူတွေဒီကနေ့တရုတ်တရုတ်ရှိမှဆန္ဒပြခဲ့ကြပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြီးညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျအဲ့လိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေကိုစက်တိုက်တင်ဆက်ပေးဖို့စီစဉ်ထားပါတယ်အပတ်စဉ်ကဏ္ဍတစ်ခုထဲမှာဆိုရင
်ကိုမျက်စိရှိမှဖြစ်တာအကောင်လို့ဆိုရင်ဘာဝင်တော့မသိပထမအကောင်ဝင်တယ်ပဲကျွန်တော်နောက်ကြည့်လိုက်တော့ကြည်ပေါက်ဆိုဟာကိုယ်လည်းအဲ့မှာပူချူတော့လေလမ်းဖြန့်ပြီးတော့တော်ပြီးတော့ပြန်တော့မယ်နေကြည့်ဒါထောက်ပတ်မှလည်းမလို့ကျွန်တော်ပေးမဆက်လေးတုံးပြီးတန်းစီရတာနေ့တစ်ပိုင်းတော့ခမင်းငဲထံပြီးတက်စီ
မြန်မာပြည်မှာစစ်ပွဲတွေကြောင့်ဥစုခွာထွက်ပြေးကြတဲ့စစ်ပြေးဒုက္ခသည်တွေရဲ့အကြောင်းကိုတင်ပြထားတဲ့ဒုအတန်အစီအစဉ်ထဲမှာမကြာမီပဲအပြည့်အစုံကိုနားတော်တာဆင်ရပါမယ်။အဲ့ဒီနောက်မှာတော့ဒီမိုကရေစီလူ့ခွင့်ရေးနဲ့ခေတ်ပြိုင်ကမ္ဘာအာရှနိုင်ငံရေးလဲရစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့နိုင်ငံရေးစီးပွားရေးကမ္ဘာရေးစတဲ့အကြောင်းအရာအစုံကိုတင်ပြထားတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးမှာဖြစ်ပါတယ်။အခုတော့သတင်းတွေကိုမဆုမြမုံနဲ့အတူကျွန်တော်ကတင်ပြပေးပါမယ်။
အမေရိကန်သမ္မတရွေးကောက်ပွဲမှာအခုအနိုင်ရထားတဲ့ဒေါ်နယ်ထရမ့်နဲ့ဒီလူသိများတဲ့အီရန်တွေကအမေရိကန်သတင်းနောက်တယောက်ကိုလှုပ်ချမှုအတွက်အီရန်အစိုးရကစီစဉ်တာဝန်ပေးခဲ့တယ်လို့အမေရိကန်တရားရေးဌာနကပြောကြားလိုက်ပါတယ်။ဒီစီစဉ်မှုတွေအတွက်အာဖဂန်လူမျိုးတယောက်နဲ့နယူးယောက်မှာနေသူ2ယောက်ကိုအမေရိကန်တရားရေးဌာနကတရားစွဲခဲ့ပါတယ်။အီရန်မှာအင်အားရှိတဲ့တော်လှန်ရေးတံပြန်အထူးတပ်ကထရမ့်ကိုလှုပ်ချမှုအတွက်အာဖဂန်လူမျိုးဖာဟတ်ရှာခီရီကိုအောက်တိုဘာလတုန်းကငှားရမ်းတာဝန်ပေးခဲ့တယ်လို့တရားရေးဌာနကပြောပါတယ်။လက်ရှိအီရန်မှာရှိနေတယ်လို့ယုံကြည်ရတဲ့အဲ့ဒီရှာခီရီကိုထရမ့်ကိုတတ်ဖို့အငှားခံရတယ်ဆိုတာကိုဒီအမေရိကန်တရားရေးဥပဒေစိုးမိုးရေးအရာရှိတွေကိုသူကအတိပေးခဲ့တာပါ။2020ခုနှစ်တုန်းကအမေရိကန်လေကြောင်းတိုက်ခိုက်မှုကြောင့်အီရန်ဗိုလ်ချုပ်ကြီးကာဆမ်ဆိုလမာနီတေဆုံးခဲ့တာကိုလက်စားချေဖို့အတွက်အီရန်အထူးတပ်ကလှုပ်ချမှုကိုစီစဉ်တာဖြစ်တယ်လို့အမေရိကန်တရားရေးဌာနရဲ့ဆွဆွဲချက်မှာဖော်ပြထားပါတယ်။သမ္မတလောင်းထရမ့်ဟာရွေးကောက်ပွဲစီယုံမဲဆွယ်စဉ်တုန်းကလည်းနှစ်ကြိမ်ပြစ်ခတ်လှုပ်ချဖို့ကြိုးစားခံခဲ့ရပါတယ်။အခုတော့အီရန်တပ်ကလှုပ်ချက်တပ်ဖြတ်ဖို့စီစဉ်မှုဖြစ်တယ်လို့တရားရေးဌာနကပြောပါတယ်။ဒီဖာဟတ်ရှာခီရီနဲ့အမှုတွဲတွေဖြစ်ကြတဲ့ကာလီဆယ်Rivera နဲ့ Jonathan Lonthodo ကိုလည်း New York ကအီရန်နယ်ဘွားအမေရိကန်တူကိုတပ်ဖြတ်ဖို့စီစဉ်မှုနဲ့တရားစီတရားဆွဲခဲ့ပါတယ်။သူတို့နှစ်ယောက်လုံးကိုတော့ New York မှာဖမ်းဆီးထားပါတယ်။အီရန်အစိုးရပေါ်ဝေဖန်တဲ့အမေရိကန်နိုင်ငံသားတွေအစိုးရခေါင်းဆောင်တွေသာမကအီရန်အတိုက်ခံတွေကိုပါပြစ်မှတ်ထားဖို့အီရန်ကပြောင်ပြောင်တင်းတင်းစူးစမ်းနေတာကိုဖော်ထုတ်နိုင်ခဲ့တယ်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ညွှန်ကြားရေးမှူး Christopher Ray ကတောက်ချာနေကပြောကြားခဲ့ပါတယ်။ Trump ကိုလှုပ်ချံဖို့အီရန်အစိုးရကခိုင်းစေတယ်ဆိုတဲ့အမေရိကန်ရဲ့ဆွဆွဲချက်ဟာလုံးဝအခြေအမြစ်မရှိဘူးလို့အီရန်နိုင်ငံသားရေးဌာနကဒီကနေ့စနေနေ့မှတုံ့ပြန်ခဲ့ပါတယ်။
စီအေကာလာကနှစ်ပေါင်း30နီးပါးအရှင်းနဲ့အနောက်ဂျာမနီကိုပိုင်းခြားထားတဲ့ဘာလင်ဒရိုင်းကြီးကိုဖြိုချနိုင်ခဲ့တာဒီကနေ့35နှစ်ပြည့်သွားပါပြီ။ကမ္ဘာပေါ်မှာဒီမိုကရေစီနဲ့လွတ်လပ်ခွင့်နဲ့ချင်းကြောက်ခံရချိန်မှာလွတ်လပ်မှုရဲ့ပြောက်ရွံ့တစ်ခုဖြစ်တဲ့ဘာလင်ဒရိုင်းကြီးကိုဖြိုပြနိုင်ခဲ့မှုရဲ့နှစ်ပတ်လည်အခမ်းအနားတွေကိုလည်းဂျာမနီမှာဒီကနေ့ကျင်းပပါတယ်။ယူကရိန်းစစ်ပွဲအပအဝင်ကမ္ဘာမှာဒီမိုကရေစီအားလျော့လာနေပြီးစိုးရိမ်မှုတွေကြားမှာလွတ်လပ်ခွင့်ကိုထိန်းသိမ်းကြဆိုတဲ့ခေါင်းစဉ်နဲ့ဒီနှစ်အထိတ်အမှတ်အခမ်းအနားတွေကိုကျင်းပတာဖြစ်ပါတယ်။လွတ်မြောက်မှုလိုလားတဲ့စံနမူနာထားစရာ1989ခုနှစ်ကဖြစ်ရပ်ကိုပေါ့ပေါ့တန်တန်တန်ပိုးမထားလို့မရဘူးလို့ဂျာမနီဝန်ကြီးချုပ် Olaf Scholz ကပြောပါတယ်။ဂျာမနီမှာသုံးပါတီဖွဲ့စည်းထားတဲ့ညွန်ပေါင်းအစိုးရပြုတ်ပြတ်သွားခဲ့လို့အစိုးရအသစ်ပြန်ဖွဲ့ရမယ့်အခြေအနေကြောင့်ဒီမှာဝန်ကြီးချုပ်ကအခုလိုပြောကြတာဖြစ်ပါတယ်။ပြည်စည်းနေတဲ့ဘာလင်ဒရိုင်းကြီးရှေ့မှာကျင်းပတဲ့အခမ်းအနားကိုဂျာမနီသမ္မတ Frank Walker Smith နေရာက ဥဆောင်ခဲ့ပြီးအရှေ့ဂျာမနီကနေလွမြောက်ဖို့အနောက်ဂျာမနီကိုကြိုးစားထွက်ပြေးရင်တည်ဆုံကြသူတွေကိုဂုဏ်ပြုခဲ့ပါတယ်ဒီအခမ်းအနားကိုကမ္ဘာအနှံ့ကဒီမိုကရေစီရေးလှုပ်ရှားသူတွေကလည်းဖိတ်ကြားခဲ့တယ်လို့ရုရှားအစိုးရကိုစန့်ကျင်တဲ့ပူစီရိုက်အမျိုးသမီးတေဂီရာအဖွဲ့ပါဝင်ဖြော်ပြတဲ့ဖြော်ပြပွဲတွေလည်းကျင်းပပါတယ်။1989ခုနှစ်နိုဝင်ဘာလ9ရက်နေ့မှာဂျာမနီနိုင်ငံကိုနှစ်ပိုင်းပိုင်းထားတဲ့ဘာလင်အုံတိုင်းကြီးကိုပြည်သူအင်အားနဲ့ဖြိုချခဲ့ပါတယ်။ဘာလင်လက်တိုင်းကြီးပြိုချသွားခဲ့ပြီးတနည်းအကြောင်းမှာအရှေ့နဲ့အနောက်ဂျာမနီပေါင်းစည်းနိုင်ခဲ့ပြီးအရှေ့ဂျာမနီကိုအုပ်ချုပ်ခဲ့တဲ့ဆိုဗီယက်ပြည်ထောင်စုလည်းတိုင်းကြီးဖြိုနိုင်ခဲ့ပြီး3နှစ်နီးပါးအကြာမှာပြိုကွဲသွားခဲ့ပါတယ်။
မြန်မာနိုင်ငံရေးမှာဒီတရုတ်နိုင်ငံပါဝင်ဆွတ်ဖက်နေတာကိုကန့်ကွက်တဲ့အနေနဲ့ဒီဗြိတိန်နိုင်ငံမှာရောက်နေကြတဲ့မြန်မာအရေးလှုပ်ရှားသူတွေကလန်ဒန်မြို့တော်နဲ့မန်ချက်စတာမြို့တွေမှာဒီကနေ့ဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီအကြီးအကဲကိုတရုတ်ဝန်ကြီးချုပ်ကကုမင်းမြို့မှာလက်ခံတွေ့ဆုံခဲ့တာအပြင်စစ်ကောင်စီကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိုတရုတ်အစိုးရကထောက်ခံနေတာနဲ့စစ်တပ်ကိုတိုက်ခိုက်နေတဲ့တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးပြီးတိုက်ပွဲတွေရပ်ခိုင်းနေတာကိုကန့်ကွက်တဲ့အနေနဲ့လန်ဒန်မြို့တော်ကတရုတ်တန်ယုံနဲ့မန်ချက်စတာမြို့ကတရုတ်ကောင်ဆက်ဝင်ယုံတို့ရှေ့မှာဆန္ဒပြကြတာဖြစ်ပါတယ်မြန်မာပြည်သူများရဲ့ဆန္ဒဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်ကိုဒီစစ်ကောင်စီကပြန်လွှတ်ပေးရဖိအားပေးဖို့နဲ့စစ်ကောင်စီကိုနိုင်ငံရေးအရအတိအမှန်မပြုဖို့လက်နက်နဲ့လေယာဉ်စီတွေကိုစစ်တပ်ကိုမရောဖို့နဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဒီတိုင်းရင်းသားတော်လှန်ရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တရုတ်သမ္မတကိုတောင်းဆိုတဲ့အိတ်ဖွင့်ပေးစာကိုလည်းမြန်မာရေးလှုပ်ရှားသူတွေလက်မှတ်ထိုးပြီးတော့တရုတ်သမ္မတကြီးကိုပေးခဲ့တယ်လို့ဆန္ဒပြပွဲစီစဉ်သူတွေက VOA မြန်မာပိုင်းကိုပြောပါတယ်ဒီနေ့လန်ဒန်မြို့ကတရုတ်တန်ယုံရှိနဲ့မန်ချက်စတာမြို့ကတရုတ်ကောင်ဆက်ဝင်ယုံရှိတွေမှာပြုလုပ်တဲ့ဆန္ဒပြပွဲတွေမှာတရုတ်အနေနဲ့မြန်မာနိုင်ငံရေးကိုဝင်မဆွက်ဖို့နဲ့မြန်မာနိုင်ငံရဲ့အနာဂတ်ကိုမြန်မာပြည်သူတွေကသာပုံဖော်မှာဖြစ်တယ်ဆိုတာကိုဆန္ဒဖော်ထုတ်ခဲ့ကြတယ်လို့ပြောပါတယ်ရှင
်ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ဘလူးချီစံပြည်နယ်ကလူစီကားတဲ့ဘူဒါယုံတစ်ခုမှာအထက်ကဘုံခွဲတိုက်ခတ်မှုကြောင့်လူ26ဦးထက်မနည်းသေဆုံးခဲ့ပြီး60ကျော်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒဏ်ရာရသူတွေက10ယောက်လောက်ကတော့စိုးရင်ရတဲ့အခြေအနေဖြစ်တယ်လို့ပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူရှစ်တဲ့ရင်ကပြောဆိုပါတယ်။ပြည်နယ်မြို့တော်ကွာတီယာမှာယထာအလာစောင့်နေကြတဲ့လူတရာလောက်မှလူတရာလောက်ရှိတဲ့လူအုပ်ထဲမှာပြင်းထန်တဲ့ပေါက်ကွဲမှုဖြစ်ခဲ့တာလို့ပြည်내ရဲတပ်ဖွဲ့အရာရှိကြီးတူဖြစ်တဲ့မိုဟာမက်ဘလူချီကသတင်းတောက်တွေကိုပြောခဲ့ပါတယ်ရဲတပ်ဖွဲ့နဲ့ဆေးရုံတာဝန်ရှိသူပြောဆိုကြဲအရာတေဆုံးဒဏ်ရာရသူတွေရဲ့တဝက်လောက်ကပါကစ္စတန်စစ်တပ်ကတပ်ဖွဲ့ဝင်နေဖြစ်တယ်လို့သူတို့ကိုအဓိကပြစ်မှတ်ထားတိုက်ခိုက်တာဖြစ်နိုင်တယ်လို့ပြောဆိုပါတယ်ဒီဘုံခွဲတိုက်ခတ်မှုကသူတို့ရဲ့လက်ချက်ဖြစ်တယ်လို့အစွန်းရောက်ဘလူးချီစတန်လွတ်မြောက်ရေးတပ်မတော် BLA ကထုတ်ပေါ်ဝန်ခံပြီးပါကစ္စတန်တပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ဆိုပါတယ်သတင်းတွေကိုမတ်ဆူမြန်မွန်နဲ့အတူပြောပြခဲ့တာပါခင်ဗျာ VO ရဲ့စနေနေ့ညပဲအတန်လွတ်အစည်းအဝေးကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တို့အတန်ဒီမိုကရေစီလူ့ခွင့်နဲ့ခေပြန်ကဘာစားတဲ့အဘတ်စင်ကန္တာတွေကိုဇက်တိုက်စတင်တင်ဆက်ပါရမယ်ပထမအဦးဆုံးတို့အတန်အစည်းအဝေးကိုတင်ဆက်ပါမယ်တိုက်ပွဲတွေကြောင့်နေအိမ်တွေဆွန့်ခွာပြီးထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခသည်အများစုတိုက်ပွဲတွေရပ်သွားချိန်မှာဘာကြောင့်အိမ်မပြန်နိုင်ကြသေးတာပါလဲလိုက်ကောစီပေးကြောင့်တချို့ရဲ့ကိုတွေ့စီပေးချောင်းတချို့ရဲ့ကိုတွေ့အခြေအနေတွေကို Frontier မြန်မာရဲ့တို့အတန်အစည်းအဝေးမှာတင်ပြထားပါတယ်
ပြန်တော့ပြန်ချင်တာပေါ့ပြန်လို့မှမရဘူးเนาะအိမ်ကပြန်သွားလဲအိမ်ရှိဒီမှာရှိတော့မှာ
အဲ့မှာပစ္စည်းတွေကတော့ရှိသမျှပစ္စည်းတွေဘီရိုတွေရှိုကစ်တွေအကုန်လုံးသူတို့ပဲခိုးတာ
တိုက်ပွဲပြိပခါတွေကြောင့်နေရဲဆွန့်ခွာပြေးရသူတွေအတွက်အိမ်ပြန်ခွေရနိုင်မယ်ဆိုရင်တော့ပျော်ရွှင်ကြရမှာပါဩဂတ်စ်လမှာစစ်ကောင်စီကကြားပြည်နယ်မြို့တော်လွိုင်ကော်မြို့ကိုပြန်လည်ထိန်းချုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့နေရဆွန့်ခွာခဲ့ကြရတဲ့များစွာသောပြည်သူတွေဒါမှမဟုတ်စစ်ပေးဆောင်တွေဟာသူတို့နေရကိုဘာကြောင့်ပြန်မလာကြတာပါလဲ။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ်ဖော့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမတွင်လုံခြုံရေးအခြေအနေတွေကြောင့်နမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါရရှင်
။ပြောင်းလာတာရွှေ့လာတာက ဒုတိယအကြိမ်ပေါ့တစ်လေးလုံးလည်းအဲအဲ့ဒီအချိန်မှာစက္ကလပိုင်း27ရက်နေ့ပြတ်ထွက်လာတယ်အဲ့မှာသူတို့ကခြားနေတယ်မရှောင်လို့လည်းမရဘူးအိမ်ပြီးမှလာကြအကျက်တွေတော့တင်းနေပြီတခါမှတော့ပြန်မရောက်တော့ဒီလိုပဲဟိုတချို့လေးစီသွားလာတော့မေးကြည့်တော့ပေါ့အိမ်တော်ရှိသေးလားမရှိသေးလားတော့မသိတော့ဘူးနော်မီးလောင်ရင်လည်းလောင်ပါလေမီးကဝင်ရှုပ်နေကြမှာတော့လောင်ကုန်တော့ပေါ့
ပြီးခဲ့တဲ့နှစ်ကစစ်ပေးဆောင်မဖြစ်ခင်အထိအသက်80အရွယ်ဦးတန်းအောင်ကသူ့ဘဝတစ်လျှောက်လုံးလွိုက်ကော်မြို့လေကနေမှနေထိုင်ခဲ့သူပါအခုတော့သူနဲ့သူ့မိသားစုဝင်တွေကဒီမော့ဆူကစစ်ပေးဆောင်စခန်းတစ်ခုမှနေထိုင်နေရပါတယ်ကင်းဒီအမျိုးသားကာကွယ်ရေးတပ်နဲ့မဟာမိတ်ပူးပေါင်းတပ်ဖွဲ့ဝင်တွေပြီးခဲ့တဲ့နှစ်နိုဝင်ဘာလက17/17စစ်စင်ရေးစတင်ချိန်မှာတခြားသူတွေလိုပဲသူလည်းထွက်ပြေးခဲ့ပါတယ်အဲ့ဒီစစ်စင်ရေးမှာပူပေါင်းတပ်ဖွဲ့ဝင်တွေကလွိုက်ကော်မြို့တဝက်လောက်ကိုသိမ်းယူနိုင်ခဲ့ပါတယ်။ဒါပေမဲ့လအနှင်းငယ်အတွင်းမှာတော့စစ်တပ်ကကြီးမားတဲ့တံမြန်ထိုးစစ်တွေကိုလုပ်ခဲ့ပြီးမေလမှာတော့စစ်ပေးဆောင်ဒေသခံတွေကိုမြို့ကိုပြန်လာဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့ဦးတန်းအောင်တို့တွေကလူအနှင်းငယ်လောက်ပဲအိမ်ပြန်ရဲကြပါတယ်
။ပြန်လာတော့ပြန်ချင်တာပေါ့ပြန်လို့မှမရသေးဘူး။နော်အိမ်ကပြန်သွားလည်းအိမ်ရှိရင်မှရှိတော့မှာ။ပြန်လာနေပါဆိုလည်းဒီမှလည်းမပြောဘူးဒီပြန်သွားလို့ရှိရင်လည်းဟုတ်လားဒီဘက်ကလေးတွေလည်းကြိုက်ချင်မှကြိုက်မယ်ဟုတ်လားသွားပြီးတော့ပြန်လာလို့လည်းတင်းချင်မှတင်းမယ်အဲ့ဒီသဘောမျိုးတွေပြန်လို့ကိုမရသေးဘူးမပြန်ရဲသေးဘူးပေါ့အဲ့လိုပဲဖြစ်ရတယ်ကောင်းစီကောက်မယ်ဆိုတော့ဘင်းနာလာကောက်မယ်ဟုတ်လားအိမ်မှာလည်းမီးလောက်ကိုရင်ဘာစားရစားတာမှချိမှာမဟုတ်တော့ဘူး
ကြဲတော့စစ်ပေးဆောင်တွေကလွိုက်ကော်မှာရှိတဲ့နေအိမ်တွေကိုပြန်တဲ့အခါမှာအိမ်မီးရှို့ခံထားရတာတွေဖြက်စီးခံထားရတာတွေကိုတွေ့နိုင်ပါတယ်။သတင်းတွေအရဆိုရင်မြို့ရင်းမှာရှိတဲ့ရက်ွက်တော်တော်များများမှာကြီးမားတဲ့ပျက်စီးဆုံးရှုံးမှုတွေရှိတယ်လို့ဆိုပါတယ်။ပြီးတော့လုံခြုံရေးကလည်းအာမခံချက်ရှိမနေပါဘူး။မဆိုးဆိုးက2018ခုနှစ်မှာသူ့အမျိုးသားတည်ဆုံသွားပြီးကြတဲ့ကလေး9ယောက်နဲ့ရုန်းကန်နေရသူပါ။သူလည်းနိုဝင်ဘာလမှာလွိုက်ကော်ကနေစစ်ပေးဆောင်လာခဲ့ပါတယ်။ဒါပေမဲ့မကြာခဏအဆိုသလိုအိမ်ရဲ့အခြေအနေကိုပြန်ကြည့်လေးရှိပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကတော့အိမ်ကိုပြန်ကြည့်ချိန်မှာသူ့အိမ်အနီးနားမှာတိုက်ပွဲဖြစ်ပွားနေပြီးအိမ်နီးချင်းကလေးတယောက်ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ပါတယ်
။ကိုမျက်စိရှိမှဖြစ်တာအကောင်လို့ဆိုရင်ဘာဝင်တော့မှမသိပထမအကောင်ဝင်တယ်ပဲကျွန်တော်နောက်ကြည့်လိုက်တော့ကြည်ပေါင်းဆိုဟာကိုယ်ကအဲ့မှာပူဖြူတော့လေလမ်းဖြန့်ပြီးတော့တော်ပြီးတော့ပြန်တော့မှနေကြည့်။ဘာထောက်ပတ်မှလည်းမလို့ကျွန်တော်ပေးမဆက်လေးတုံးနေပြီ။တန်းစီရတာနေ့တစ်ပိုင်းတော့ခမင်းငန်းခံပြီးတက်စီ
စစ်တပ်ကမြို့ကိုပြန်လည်သိမ်းယူပြီးတဲ့အခါမှာတော့စစ်ပေးဆောင်တွေကိုနေအိမ်ပြန်လာဖို့တိုက်တွန်းခဲ့ပါတယ်။ပြန်လာသူတွေကိုစံစီနဲ့ငွေကြေးတွေပေးမယ်လို့ပြီးခဲ့တဲ့ဇွန်လကပြောကြားခဲ့ပါတယ်။တကယ်တမ်းလက်တွေ့မြေပြင်မှာတော့စံတပြည်ရဖို့အတွက်တောင်မှထောက်ခံစာအဆင့်ဆင့်တောင်းခံနေရပြီးတနေကုန်ဆောင်ဆိုင်တန်းစီမှရတယ်လို့ဆိုပါတယ်။လာတော်ကြတိဘာမှမရတဲ့ဒေသခံတော်တော်များများလည်းရှိပါတယ်။ဒီသားကံတွေကတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီလို့သူတို့ကသူတို့နာမည်ပေးထားတဲ့စစ်တပ်ကလွိုက်ကော်မြို့ကိုတည်ငြိမ်အေးချမ်းတဲ့ပုံစံမျိုးဖန်တီးပြီးပြည်သူတွေကိုမလုံးပေးပြီးလူသားတိုင်းအဖြစ်အသုံးချနိုင်မှုစ조사နေတယ်လို့ဆွဆွဲပါတယ်။ဩဂတ်စ်လမတိုင်ခင်အထိတော့စစ်တပ်ကမြို့ကိုအပြေးအဝပြန်လည်မထိန်းချုပ်နိုင်သေးပါဘူး။မကြသေးခင်ကတော့ကြားပြည်နယ်မှာရှိတဲ့ကောလိပ်နဲ့တပ်ကတူတွေကိုပြန်လည်ဖွင့်လှစ်တော့မယ်လို့အကြေညာထားပါတယ်။ဒါပေမဲ့ပြန်ဖွင့်နိုင်တဲ့အရေးအယောင်တော့မတွေ့သေးပါဘူး။အခုချိန်ထိလွိုက်ကော်မြို့စုံမှာတိုက်ပွဲတွေကဆက်ဖြစ်နေတော့မှKNDF ရဲ့ဒေသဆိုင်ရာအရာရှိတယောက်ဖြစ်တဲ့မိုးဆက်ကတော့အရက်သားတွေဘေးကင်းစီဖို့အတွက်မြို့ရဲကိုပြန်မဝင်ကြဖို့အကြံပြုထားပါတယ်
။ဒီတကယ်မြေပြင်ရှင်တွေကိုတခြားဆောင်ဆောင်ပြီးမှဟိုဟိုယုံကြည်ဖို့ပုံမှန်ဆုံးနေနဲ့ပြောရှင်ပါနော်။စစ်ကောင်စီကလက်ကငင်းချမ်းတယ်မဟုတ်ပါဘူးလက်ကလောလောဆယ်တော့မငင်းချမ်းတယ်ပါဘူး။ရက်တိုင်းကျွန်တော်တို့ဒီတော်လန်ရေးအဖွဲ့နဲ့ဒီစစ်ကောင်စီနဲ့အမြဲဟိုတိတိမှုရှိတယ်။ဒါ့အမှသူတို့ကငင်းချမ်းပါတယ်ဒီထောက်ပံ့ကြေးပေးပါရဲဆိုတော့သူတို့ရဲ့ဘန်ပြမှုတစ်ခုပဲနောက်ပြီးတော့ဒီပြည်သူထောက်ပံ့ကြေးပေးပါရဲဆိုတာကလည်းလောကဖြစ်နိုင်တာမရှိပါဘူ
းပြည်သူတွေကနေအိမ်ကိုပြန်လာရင်တော့မှစစ်ကောင်စီရဲ့တာဝန်ရှိသူတွေကသူတို့ကိုလွယ်လွယ်ကူကူနေထိုင်လို့ရအောင်လုပ်မပေးထားကြပါဘူးစစ်ဆေးအကိတ်တွေမှာစစ်ဆေးတာတွေရှိတယ်လို့မှတ်ပုံတင်အိမ်အောင်စုဇေယားတွေပြရတာတွေလည်းရှိပါတယ်မမိုးကလွိုက်ကော်ကနေစစ်ဘေးတကားမှမရှောင်ခဲ့တဲ့လူနည်းစုတွေကတယောက်ပါသူနဲ့သူ့အမျိုးသားကကုံစုံဆိုင်ဖွင့်ထားပါတယ်သူတို့ရက်ွက်မှာတော့ပြန်လာတဲ့သူများများဆဆမရှိဘူးလို့ဆိုပါတယ်
အဲ့ဘက်မှာနေတဲ့ဟာကဘယ်နဲ့အိမ်မဲရှိမှလဲအများဆုံးစိမ်ဒါပေမဲ့လည်းတချို့လူတွေကအိမ်ကိုပြန်ကြည့်တယ်စစ်သားတွေကပေးမကြည့်ဘူးပေးမနေဘူးဝင်လာရင်လည်းစစ်တယ်ဘာကိစ္စဝင်လာလဲဆိုပြီးစစ်တယ်ထွက်ရင်လည်းဘာကိစ္စထွက်တယ်သူတို့ကိုပြောပြီးမှထွက်ရတာ
တကယ်လို့စစ်ဘေးရှောင်တွေပြန်လာခဲ့မယ်ဆိုရင်ရောဘလို့အခြေအနေမျိုးတွေကြုံတွေ့ရမှာပါလဲဒေတာရင်းအရာရှိတယောက်ရဲ့အဆိုရတော့လိုက်ကော်မာလူကြီး 9,000 လောက်ရှိတယ်လို့သိရပါတယ်။တိုက်ပွဲတွေကြောင့်တော်တော်များများကပျက်စီးနေပါပြီ။ပြီးခဲ့တဲ့လတွေတုန်းကတော့လူ 9,000 ဝန်းကျင်လောက်ပြန်လာနေကြပြီးပြန်လည်နေထိုင်သူအများစုကလည်းစစ်ကောင်စီရဲ့ဒေတာကုတ်ကဲမှုစစ်ဌာနချုပ်အခြေဆိုင်ရာစစ်သားမိသားစုဝင်တွေအများဆုံးနေထိုင်ကြတဲ့ရပ်ကွက်တွေမှာနေကြပါတယ်။ဒါ့အပြင်မကြသေးခင်ကမှဖြစ်ခဲ့တဲ့ရေကြီးရေလျှံမှုတွေကလည်းမြို့ကိုတော်တော်လေးထိခိုက်စေခဲ့ပါတယ်။မမိုးနဲ့ဒေသခံတော်တော်များများရဲ့ပြောပြချက်အရကတော့စစ်တပ်ပြန်လဲထိန်းချုပ်ပြီးကလေးကအိမ်တော်တော်များများကဖောက်ထွင်းလူရက်ခံထားရတယ်လို့ဆိုပါတယ
်။အဲ့မှာပစ္စည်းတွေကတော့ရှိသမျှပစ္စည်းတွေ၊ဘီရိုတွေ၊ရှိုကစ်တွေအကုန်လုံးသူတို့ပဲခိုးတာ။ည7နာရီဆိုရင်ဆိုင်ကယ်တန်တွေပဲကြားနေရတာ။မိကျိုးလည်းမကြံဘူး။တခိုးတွေစေးသမားတွေလိုလိုတခိုးပုံစံမျိုးပါပဲအကုန်လုံး။အဲ့ခိုးတဲ့ဟာတောင်တွားမပြောရဲဘူး။
မဆူဆူကစစ်တပ်ကအိမ်ပြန်နေကြဖို့ပြောပြီးနောက်ပိုင်းအိမ်မှာပြန်နေပြီးအပြင်ကိုပြန်ထွက်ခဲ့တဲ့သူ့ရဲ့အိမ်နီးချင်းတယောက်နဲ့စကားပြောခဲ့ပါတယ
်။စိတ်ကူနေရတယ်။ညဆိုရင်လည်းတူတူတိတ်တိတ်နေရတယ်။အဲ့လိုမျိုးဘီးမတစ်ခုလက်ခိုးနေအောင်ပြောမပြောရဘူး။အထွက်ကြည့်ရင်ခိုးနေမှလည်းတိနေ။မထွက်ရင်အဲ့လိုတွေဖြစ်နေတယ်။နေစရာနေရာလည်းမရှိလို့တော့ပြန်လာရတာတဲ့။သူလည်းပြောနေပါတယ်။
မဆူဆူကတော့အခုလက်ရှိမှာဒီမော့ဆူမြို့နယ်ထဲမှာစေဘေးရှောင်းရင်ကြောဘိုးအိတ်ချုပ်တဲ့ဆိုင်လေးဖွင့်ထားပါဗျ။ဆက်ချုပ်တာကျွမ်းကျင်သူမဟုတ်ပေမဲ့ရွေးချယ်စရာမရှိတာကြောင့်သူမလောက်ကင်နေရပါဗျ။လွယ်ကောမှာနေထိုင်သူတွေကသူမမိသားစုလိုမျိုးပဲနေရာအသီးသီးကိုရောက်နေကြရပြီးပြန်နေဖို့ကလည်းလွယ်ကူမနေဘူးလို့ဆိုပါတယ
်။ပြန်ချင်တယ်ပြန်နိုင်တချို့ဆိုလမ်းစေးတောင်မရှိပြန်ဖို့လမ်းစေးတောင်မရှိကြဘူး။တချို့ရင်လည်းတယောက်တည်းနေရာစီကျွန်မတို့မှာ၄ယောက်ရှိတယ်အကုန်လုံးတယောက်တည်းနေရာစီတခါစဖုန်းနဲ့ချိန်ဆက်မရအဲ့လိုတွေဖြစ်တဲ့အကုန်ခက်ခဲနေကြတယ်ပေါ့နော်ခက်ခဲနေတဲ့အားလုံးကိုလည်းပြီးစီချင်အောင်ပြီးစီချင်တယ်အားလုံးကိုလည်းနိုင်စီချင်တယ်ပြီးစီချင်တယ်အဲ့လိုမျိုးလေးပေါ့နော်ဘာလို့ကိုအိမ်နေမှာကိုမျိုးကိုရွာနေမှာပြန်လောက်စားစီချင်တယ
်ကမ္ဘာကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကထုတ်ပြန်ထားချက်အရကရားပြည်နယ်မှာစစ်ဘေးရှောင်ဥယေ 33,000 ကျော်ရှိပါတယ်အာနာသိမိကလေးကလူ 3,000 ကျော်လောက်ကအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်တက်90ဦးတန်းအောင်ကလည်းအဲ့ဒီတဲကတယောက်ပါချားစီပြီးရှောင်းနေလို့ပဲသူ့မှာမိသားစုရှိပြီးသူတို့တွေကဘယ်အချိန်မှပုံမှန်ဘဝကိုပြန်သွားနိုင်မယ်ဆိုတာကိုမသိကြသလိုခက်ခဲတဲ့ဘဝထဲမှာပဲပြိမိနေပါတယ
်ဘုရားမှာတော့ဆုတောင်းပါတယ်မိမိအိမ်မိချောင်းပြန်နေခြင်းတယ်ပြန်တော့လည်းဒီမိုးကတည်းကပြုတ်ပြီးတော့ပြန်ဆောင်နေမှရတော့ဘယ်လိုလဲဆိုတော့ရှိရှိမှလည်းရှိမှာဟုတ်အများကြီးလောင်နေလို့ကိုယ်ရင်လည်းပါမှာဟုတ်
တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်အကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူအခွင့်အရေးဆောင်ပါတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့တို့အတန် page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါရစေရှင်။ဒီအစီအစဉ်ကိုလူရှင်တွေရဲ့ကူညီမှုနဲ့ Foundation Heron Day ကပံ့ပိုးပေးထားတာဖြစ်ပါတယ်။နောက်တစ်ပတ်ထုတ်လွှင့်မယ့်တို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးပါအောင်ရှင်။
ဒါကတော့စစ်ပြေဒုက္ခသည်တွေရဲ့အခြေအနေကိုတင်ပြထားတဲ့ဒုအတန်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါဆက်လက်ပြီးဒီမိုကရေစီနဲ့ဒီမိုကရေစီလူ့အခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပါမယ်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့ဘာမာအက်ဥပဒေအရမြန်မာဒီမိုကရေစီအရေးအတွက်ဒေါ်လာ120သန်းအထောက်အပံ့ပေးဖို့တည်ပြုထားပါတယ်ဒီရန်ပုံငွေရာဂိုင်းတို့ဘလောက်အောက်ခြေကိုရောက်နိုင်ပါသလဲ NGO အဖွဲ့တွေမှာရန်ပုံငွေစီးစင်ပုံအကြောင်းEcodorf အဖွဲ့ထူထောင်သူဦးဝင်းမျိုးသူကိုဥတ္တမောင်တန်းကမေးမြန်းထားတာကိုဒုတိယပိုင်းမှာတင်ပြလိုက်ပါတယ
်2024ခုနှစ်မတ်လတည်းလောက်မှာအမေရိကန်လွှတ်တော်ကပြဋ္ဌာန်းခဲ့တဲ့ဘာမာအက်အတွက်ရံငွေချထားပြီးခဲ့ပါတယ်စစ်တပ်ရဲ့တိုက်ခိုက်မှုကလည်းရပ်သားပြီးကိုအကာအကွယ်ပေးရင်လူသားချင်းစာနာထောက်ထားမှုအကူပေးရင်မစစ်တပ်ကကျူးလွန်တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ လူမျိုးသုံးတပ်ဖြတ်မှုတားဆီးစုံစမ်းစစ်ဆေးရေးစစ်တပ်မထိတ်ချုပ်နိုင်တဲ့ဒေသတွေအတွက်ဒေသန္တရအုပ်ချုပ်ရေးနဲ့စစ်တပ်ကိုစွန့်ခွာခဲ့ကြတဲ့စစ်သားတွေကိုထောက်ပံ့ရေးအစီအစဉ်တွေမှာအဓိကအားဖြင့်သုံးမယ်လို့ဆိုပါတယ်အခုရမုံငွေစီးစစ်မှုဒုတိယပိုင်းကိုဆက်လက်တင်ပြပါမယ်ပထမပိုင်းကိုအခုလိုအဆုံးသတ်ဖြစ်မှာ
pre project နဲ့ post project ခေါ်တာပေါ့ bro စီမံကိန်းစာရင်းနဲ့စီမံကိန်းပြီးရဲ့အဲ့အတွက်ကိုကျွန်တော်တို့က NGO တွေက management cost ဆိုတာကိုဒါဒီပေါ်မှာထည့်သွင်းလုပ်ဖို့လိုတယ
်။ညာနောင်းအဖြစ်ဆိုရင်ဘယ်လောက်လောက်ရှိတ
ယ်။ညာနောင်းအဖြစ်ကတော့
အဲ့တော့ ratio เนาะဘယ်လောက်လဲ ratio ဘယ်လောက်လောက်သူတို့လက်ခံထားကြညာတော့အပြင်ဒီ
လက်ရှိမှာကဒါကဟိုနိုင်ငံလိုက်နဲ့ data လိုက်ပေါ့မူတည်တယ်။အကြမ်းပြင်းကတော့ဟိုတုန်းကပေါ့ဗျာဟိုတုန်းကဆိုတော့2000တဆယ်မတိုင်ခင်ရပါဗျာအဲ့တော့ဒီ management cost ဆိုပဲဒါ NGO ရခွင့်ထူးခံနေနေယူလုပ်စားကြရဲပြောတော့ဒီဟာကိုတဖြည်းဖြည်းနည်းလောင်လို့တာပေါ့အရင်တော့ကျမ်းပြင်းကတော့12ရိုင်းလုံးပတ်လည်လောက်10ရိုင်းလုံးပတ်လည်လောက်ပေးကြရဲပေါ့တိုးတော့ဒီလိုတိုက်ခတ်မှုတွေများလာတဲ့အတွက်သူက9ရိုင်းလုံးလောက်ကိုပဲခုမြန်မာနိုင်ငံမှာဆိုအလုံးစုံပေးခင်ဗျာ any NGO သူက 7% လောက်ပဲပေးတာမျိုးသူတို့လောက်ကြတယ်ပေါ့เนาะချို့ဆို 5% လောက်ပဲပေးတာမျိုးတွေလောက်ကြတယ်ဆိုတော့အဲ့တော့ controversy issue ဖြစ်လာပဲသို့တော့ဆရာဆောင်းကတင်ပြလို့ပေါ့เนาะဒီ donor နေပြီးတော့ USAID ကနေတက်ရိုက်လာတဲ့ငွေကကျွန်တော်တို့ရှီကိုတက်ရိုက်ရောက်တာမဟုတ်ဘူးဂျာဒီကဒီငွေတွေကိုစနစ်တားလို့လို့စီမံခန့်ခွဲတဲ့အဖွဲ့တစ်ခုကိုသွားမယ်ဆိုသူ့အတွက် management ကုမ္ပဏီစီကလည်းရှိနေတယ်ရှိပြန်တော့အဲ့ကုမ္ပဏီစီတွေအတွက်အဲ့လိုလို့ပို့တဲ့ကြတော့ USAID လို့မှာသူတို့ရှီမှာကြိုပြီးတော့သူတို့ကဟိုဘယ်လိုခေါ်မလဲဟိုဘောင်ဝင်နဲ့ register NGO တင်နဲ့သူတို့ကအဲ့ဒီဟိုစီမံခန့်ခွဲမှုမှတ်ပုံတင်ရတယ်ပေါ့နော်အဲ့ဒါကို
ညောစစ်ဒီရန်ကုန်ဝေပထမဦးဆုံးစီမံခန့်ခွဲရတဲ့အဖွဲ့တွေကလည်းမှအမေရိကန်ဆိုအမေရိကန်အဖွဲ့တွေနဲ့ဥရောပအဖွဲ့တွေဖြစ်ချင်ဖြစ်တတ်တယ်ဘာလို့ဆိုသူတို့ကအမေရိကန်ဥပဒေတွေအမေရိကန်စံနှုန်းတွေဥရောပစံနှုန်းတွေနဲ့အညီလုတ်တက်ကြင်တတ်ပြီးနောက်ပြီးအဲ့ဒီအတွေ့အကြုံပတ်တန်းနဲ့အပြည့်အဝရှိတဲ့လူတွေကိုပေးတဲ့အတွက်ကြောင့်မလို့ဒီဗမာပြည်အတွက်ချထားလိုက်တယ်ဆိုရင်မလို့ခုနကပုံဝင်းမျိုးသူပြောတယ်လို့ပဲဈေးကအဲ့ဒီလူတွေရဲ့
တာဝန်ယူ
စိတ်တွေတည်တယ်ဝင်သွားတာ
ဟုတ်ပါရဲ့ဆရာဥမာဒီမှာဆိုရင် IRS ပေါ့ဗျာကျွန်တော်အခွန်ဌာနမှာတို့ကပြန်ရှင်းပြရမှာဒီ USAID ရဲ့သဘောတဘာဝကသူကပို့ပြီးတော့ management cost ပေးဖို့လက်မနှေးဘူးပေါ့နော်သို့တော်အဲ့သူ့ရဲ့နော်သူရဲ့ဟိုဘောင်ဝင်လို့ဖို့တွေပြင်ရတဲ့ NGO ကအမေရိကန်နိုင်ငံမှာခြေမဆိုင်တဲ့ NGO ဆိုလည်းမရဘူးသူရဲ့မူလ NGO ပေါ့သူကမပေးဘူးလို့တော့မပြောဘူးသို့တော့ရဖို့မလွယ်ဘူးအဲ့တော့အမေရိကန်နဲ့ခြေဆိုင်အမေရိကန် NGO တွေ corporation တွေပဲအဲဖြစ်မယ်
ဒီစီမံခန့်ခွဲခွင့်လိုရကြအ
ဲ့တော့ချိုးရတွေက 30-40% လောက်ဒီဖြစ်လာတော့ပြောစရာကြီးတွေဖြစ်တာပေါ့နော်အဲသူတို့က 30-40% ယူပြီးတော့ okay ဗမာပြည်အဖွဲ့လို NGO တခုမျိုးပေးမယ်ဆိုသူတို့ကလည်းသူတို့ကုန်ကြစေရှိတယ်လေကျွန်တော်ဆိုတာတင်ပြလို့ဆိုတော့အဲကုန်ကြစေမှာထက်တင်ခဲ့ကြကြတော့အဲ့တော့တရားပေးရင်အဲ့သူဆိုတာပြောတဲ့ဂျာကန်ဖွဲ့စည်းရဲ့သူရဲ့ 30% နေရနေပြီးတော့ဒီဘက်က local ဖွဲ့စည်းကိုပေးမယ် 10% ကိုပေးပါလားတော့မဟုတ်သူကထပ်ဆောင်ပြီးဟိုဘက်တောင်းပါလားဆိုတဲ့ issue တွေရှိလာပြန်ဟုတ်အဲ့တော့
ဒါကျွန်တော်လာကတွေကလည်းဒီနိုင်ငံရဲ့လာကတွေနဲ့စံနှုန်းတိုက်သွားတာဟုတ်ဟုတ်ဝန်ထမ်းနေရာလည်းများတော့အဖြစ်သူတို့နိုင်ငံကဝန်ထမ်းနေများကြ
ဟုတ်ပါတယ်ဟုတ်ပါတယ်သူတို့ရဲ့ကျန်တဲ့ living cost နဲ့ quality ပေါ့ဗျာအဲသူတို့ကပြင်းပြင်းများတုံးလိုက်တာတဲ့တုံးလိုက်တဲ့ဒေါ်လာတန်းရာအကျိုးရှိ efficiency သွားဖို့ကို view ဆိုင်တဲ့ခါကျတော့ဟုတ်လားတကယ်တမ်းစစ်စစ်ပေါ့ပြန်တွေ့တဲ့ခါကျတော့ဟိုအပြားဝေဖန်နေလို့ပါပဲတရားမှာ40လောက်ပဲရတယ်เนาะ30လောက်ပဲရတယ်ဆိုတော့ချိုးကိစ္စတွေမှာဖြစ်ပါတယ်အဲ့ဒါကလည်းဟုတ်စီမံကိန်းကြီးရဲ့အနေထားမှာပေါ့ချိုးစီမံကိန်းကြီးကတော့ပစ္စည်းပေးတဲ့စီမံကိန်းကြီးကရှင်းတယ်လေအခုလိုပေါ့နော်ကျွန်တော်လူတွေဒုက္ခရောက်နေတဲ့ပေးမယ်စီပေးမယ်ဆိုတော့ကွဲပြီးပေးလိုက်တာရှင်းတယ်တိုးတော့ကျန်းမာရေးစောင့်ရှောက်မှုပေးမယ်ပညာသင်ကြားရေးပေးမယ်ဆိုတဲ့ခါကျတော့အဲ့ဒီဝန်ထမ်းကြီးရဲ့ကုမ္ပဏီစီက management cost လား development cost လားဆိုရင်အငင်းပွားမှုကရှိပြန်အောင်ဟုတ်တယ်လေ agriculture extension လို့ဟာမျိုးတွေပေါ့လူတွေကိုပညာပေးတဲ့ကိစ္စသူရဲ့ဒီစီမံကိန်းရဲ့ကုန်ကြမ်းစီနေချာကိုအကို service ပေးဝန်ဆောင်ကပေးတာဆိုတော့ဒီဝန်ဆောင်ကမှပေးနေတဲ့ကျွမ်းကျင်သူတွေကိုသူကပေးရတဲ့လစာပေါ့အဲ့ဒါကို management cost နဲ့ထွက်မယ်ဆိုရင်သူ့ရဲ့ရေခိုင်နှုန်းက60 80တွေဖြစ်ကုန်အောင်ဆိုတော့ဒီလိုရှုပ်ထွေးမှုတွေအငင်းပွားမှုတွေရှိတော့ဒါတွေကိုဟိုစစ်စစ်ငန်းငန်းနားမလဲခါကြမှာဝလုံးနဲ့တိမ်ပြီးတော့ရိုက်တာပေါ့ဗျာဆောင်းကပြောလို့ပါတရားပေးကွာအောက်ခြေကတော့လူကဘလောက်မှမရပါဘူးဆိုတော့အဲဒီလိုမျိုးတွေကလည်းဖြစ်ပါတယ်
ဟုတ်ပါတယ်ကျွန်တော်တို့ဒီ
ဒီမှာလေတိုင်းနာတစ်ခုကြီးတော့လေလုံးဝပြည့်စုံလဲမှန်မနေဘူးဗောဗျာဒါလေးကိုကျွန်တော်အဓိကထောက်ပြချင်တာပါ
ဟုတ်ပါတယ် ဟိုဥမာအဖြစ်ပကံပေါ့နော်ဒီမနိုင်ငံမှာရှင်းဟောင်းအမွေနဲ့ UNESCO ရှင်းဟောင်းအမွေနဲ့ဖြစ်နေတတ်မှတ်လိုက်ပြီးတော့ပကံကိုစီမံခန့်ခွဲဖို့ပေါ့စုံဖြစ်နေတတ်မှတ်ပြီးဝင်ကြေးပါညာယူမယ်စုံဖြစ်နေတတ်မှတ်ဖို့နိုင်ငံတကာပါလို့ဥမာအဖြစ်ကမ္ဘောဒီးယားကအန်ကောက်ဝက်ပါဆိုတာ UNESCO ကစီမံခန့်ခွဲပါတယ်ဆိုတော့အဲ့ဒီစီမံခန့်ခွဲချက်ကိုကျွန်တော်20ရာခိုင်နှုန်းဝန်းကျင်တောင်းပါတောင်းတဲ့အခါကိုကျွန်တော်သဘောမတူတဲ့အတွက်ကြောင့်နော်ကျွန်တော်တို့မြန်မာနိုင်ငံကတော့မပေးပါဘူး UNESCO အဲ့ဒီတော့မပေးပါဘူးဆိုတော့အဲ့တော့ကျွန်တော်တို့ကတခါဒေသခံကိုပေးတဲ့အခါကျဒေသခံရဲ့အကျင့်ပြတ်ခြားစားမှုတွေရှိတယ် quality နော်အည်သွေးမြောင်ထိမ့်သိမ့်နိုင်မလားဆိုတဲ့ပြဿနာရှိတယ်အစရှိတဲ့ဖြစ်ပေါ့ဒီဟာတွေရဲ့ပြဿနာတွေကနောက်ဆက်တွဲပေါ့တော့အဲ့တော့ဒီဟာကခုနကဆရာဦးဝင်းမျိုးသူဆွေးနွေးသွားသလိုပဲကျွန်တော်တို့နားလည်မှုပေါ့နော်ဒါဘလောက်အတိုင်းတာကသင့်တယ်လဲဆိုတဲ့မှာအငင်းခုံဖြစ်စရာတွေအများကြီးရှိပါတယ
်ဟိုလေဒေါ်ဆန်းစုကြည်လက်ထက်တုန်းကသူကဒီကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားပွဲအချိန်ကြတိချတာရှိတယ်ဥမာဒီ donor fund တခုပါနော် management cost က30နည်းမကျော်ဘူးဆိုရဲစီကံကျဲဒီ project ကိုစလုတ်တိုက်တဲ့အခါ appraise လုပ်တဲ့အခါပေါ့အကဲဖြတ်တဲ့အခါလက်ခံမဲ့ဒီနိုင်ငံမှာလို့အဲ30နည်းဖြတ်တဲ့အခါကျတော့ဆောင်းလုံးကျမ်းမာရေး project ဒီပညာရေး project တွေကြာရင်လောကကန်ရတာတွေမလွယ်တော့ဘူးပေါ့နော်အဲ့လိုတွေအများကြီးဖြစ်တယ်ပေါ့နော်အဲ့တော့ဘာလို့လဲဆောင်းကပြောတဲ့ဒီ eight affected dens ပေါ့တော့ပေးသမျှငွေထိထိရောက်ဖြည့်စီစီရေးမှာတစ်ခါလေကြာတော့ဒီဟာကိုဟိုဒီ management principle cost ပေါ့နော်စင်းစားတဲ့နေရာမှာလိုအပ်ချက်တွေရှိခဲ့ကြတယ်။တုံးတဲ့နေရာမှာနော်နားလည်မှုတွေတင်ဆောင်တဲ့အခါကျတော့တကယ်လက်တွေမှာလည်းအလုံးမဖြစ်တာတွေရှိရတယ်။ဒါကြောင့်ဒါကကျွန်တော်တို့ကဘယ်လိုပြောမလဲ။တည်ရသေးကြီးတော့တတ်မှတ်လို့တော့မရဘူး။အနေထားအခြေအနေပေါ်မှာဒါမူတည်ပြီးတော့ပဲဒီကိစ္စကိုအကင်တွင်ဆောင်ရွက်ဖို့လိုတယ်လို့ဒါကတော့ကျွန်တော်အမြင်နဲ့ကျွန်တော်အတွေ့အကြုံမှာမူတည်တဲ့အမြင်နဲ့ပဲကျွန်တော်ကဟိုဆွေးနွေးတာဖြစ်ပါတယ်ဖြစ်တယ်။နောက
် American side ဘက်ကိုကြည့်တဲ့အခါကျတော့လည်းတွတ်တော်နဲ့ဆိုးရ
ရဟုတ်တယ်
။ဆက်ဆံမှုနော်လွတ်တော်တခါလော်ဘီတွေလို့ပြောတဲ့ corporate ရဲ့ကနေမှနော်စော်စီယုံသူတို့အကျိုးစီးပွားအတွက်စော်စီယုံနေတဲ့လူတွေကလည်းရှိတယ်အောင်ဒီဟာဒီကလည်းခုနရမုံငွေပေါ်မှာတက်ရောက်မှုရှိနိုင်တယ
်ဒါကြောင့်ဘာမှအထွက်လာတော့သူတို့အတန်း130ပေးမယ်တန်းတက်လာပြီဆိုတော့ကျွန်တော်ကရည်တယ်ပေါ့နော်ဘာလို့လဲဆိုတော့ USAID ကကမ္ဘာမှာ bureaucracy အများဆုံးအဖွဲ့အစည်းပေါ့နော်အဲ့တော့ဒါကိုတိုက်ရိုက်ဘာသူတို့ဘက်ကဒီဘက် transparency နဲ့ accountability ဆိုတာသူကဒါ bargaining လို့မရဘူးဘာလို့ဒါဈေးစစ်လို့ရတဲ့ကိစ္စမျိုးမဟုတ်ဘူးတိတိကျကျပဲဖြစ်ရမှာအဲ့ခါကျတော့ဘာတွေဖြစ်နေသူကဒါကိုတိတိကျကျပဲသူကလိုက်နာမှာနော် short ပေးမှာမဟုတ်ဘူးကျွန်တော်ကဒါမတတ်နိုင်လို့ညာတတ်မင်းဒါပြည့်မြောင်လို့မပြည့်နိုင်တော့ပေးနိုင်ပြည့်မြောင်မလုံးနိုင်ပြည့်မြောင်လုံးနိုင်သူရှိရနေမင်းခံခွဲပြီးယူကြဆိုတော့အဲ့တော့လက်တွေ့ကိုင်းထဲမှာတကယ်လို့ရတာကြတော့အောက်ခြေမြေပြင်မှာလုပ်တဲ့ကျွမ်းကျင်တဲ့ဒေတာဆိုင်ရာအဖွဲ့အစည်းတွေဖြစ်ကောင်းဖြစ်မယ်။သို့တော့ဒီဘက်ကဒိုနာတွေရဲ့လိုအပ်ချက်ကိုပြည့်မြောင်ဆောင်ရွက်ပေးနိုင်တဲ့ကြတော့သူ့နိုင်ငံ NGO corporation တွေရပဲဖြစ်နေရမျိုးရှိမယ်။သူတို့ရဲ့စီကံနိုင်မဲ့ထိန်းတဲ့ခါကျတော့ဒီကွာဟချက်ဖြစ်သွားတော့ဖြစ်သွားတဲ့ခါကျတော့ကျွန်တော်ပြောများနေတော့ငါတို့ကကွာဂျာဒီယာပဲခံနေရတာတကယ်လို့တော့ငါတို့ကခွာယူတော့သူတို့ကဆိုတော့ issue ရအများတန်းရှိနေတဲ့အတွက်localization လို့ခေါ်တဲ့ဒေတာခံတွေကိုလည်းတန်းတူခွင့်ရင်းပေးဖို့စေ issue က USAID မှာတော်တော်ကြီးကြီးလောင်ဖြစ်လာတယ်ဒီဒါက NGO sector ကြီးတစ်ခုလုံးမှာဖြစ်နေတဲ့ drawback ပဲပေါ့ဗျာ drawback ကြီးဖြစ်ဒါကြောင့်ဘလို့တစ်ဖက်က NGO ကအရေးကြီးတယ်တစ်ဖက်ကအရေးကြီးတဲ့အတွက် NGO ရဲ့ဂုံသူ့ရဲ့တန်ဖိုးထားမှုပေါ့သူ့ရဲ့ flexible ပေါ့ဗျာ decentralized ဖြစ်တဲ့ဟာမပြောက်တော့အောင်ငကိုအရေးသွေးမပြောက်ခဲနဲ့လောက်လန်အောင်ဘျူရိုကရက်နည်းနည်းနဲ့ဘယ်လိုလုပ်နိုင်မလဲဆိုတော့ကိစ္စ issue ဖြစ်တယ်။ဘာသွားတွေနဲ့တွားပြီးတော့เนาะဆွေးနွေးနေရမယ်ဆာဒီမှာလာပြီး training တွေတက်နေရတယ်ဘာ gender training တွေသူတို့ကမှလည်းအများကြီးပေါ့ဗျာ sexual harassment ဖြစ်အောင်ဆိုဘာတင်နှလုံးရမယ်ဘယ်အားဆိုရင် harm reduction ပါလို့ဒီရမ
အများကြီးတော့ဒီသတ်မှတ်ချက်တွေရှိတာ
ဟုတ်တယ်တမတ်ချက်ဒီဆိုတော့အောက်ကကွင်းလုပ်ငန်းကလည်းသူကွင်းလုပ်ငန်းထဲမှာလုပ်ရမယ့်အလုပ်တွေ60ရာခိုင်နှုန်းသောအချိန်တွေကဒီလိုမျိုးခက်ကွင်းပြင်နေရတဲ့အလုပ်တွေမှာပေးရတဲ့ခါကျတော့လေသူ့ရဲ့တိုက်ရိုက်ရွာသူရွာသားတွေနဲ့ထိတဲ့ဟာလာပြီးတော့ထိဟုတ
်ကဲ့ကျေးဇူးများကြီးတင်ပါတယ်ကိုဝင်းမြတ်သူရဲ့အခုဆွေးနွေးသွားခဲ့တဲ့သူကတော့လော်လော့ဆယ်အမေရိကန်နိုင်ငံ George Washington တက်တူပါအဲ့သူတပီဖြစ်ရောက်ရှိနေပြီးဝင်းမြတ်သူဖြစ်ပါတယ်ကျွန်တော်တမောင်းနာမှာ
ဒီမိုကရေစီလူ့အခွင့်အရေးခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ခဲ့တာ
ပါ။ VOA American တိုင်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရယူပါရှင်။
မင်္ဂလာပါ VOA American အတန်ရဲ့စနေနေ့ညဘက်အတန်နဲ့အစီအစဉ်ကိုဆက်လက်ထုတ်လင်းနေပါရယ်အခုဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများဥရုယာစီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပါအောင်မယ်အာရှနိုင်ငံရေးအစီအစဉ်မှာဆိုရင်တော့ American ရွေးကောက်ပွဲမှာသမ္မတ Donald Trump မနိုင်ရရှိခဲ့တဲ့အပေါ်တရုတ်သမ္မတရှီကျင်းပင်အပါအဝင်အာရှတိုက်ကခေါင်းဆောင်တွေကကြိုဆိုခဲ့ကြပါတယ်ဒါပေမဲ့တရုတ်နဲ့ကုံသွယ်ရေးစစ်ပွဲဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေအပြင်ကိုရီးယားကျွန်းဆွယ်ရေး Indo-Pacific လုံခြုံရေးIsrael Palestine ပဋိပက္ခတွေမှာအပြောင်းအလဲတွေရှိလာနိုင်မလားဆိုရယ်စိုးရိမ်ချက်တွေရှိပါတယ်ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးပါမယ်ပြီးခဲ့တဲ့နိုဝင်ဘာလ5ရက်နေ့က American သမ္မတရွေးကောက်ပွဲမှာသမ္မတဟောင်း Donald Trump အနိုင်ရသွားတဲ့အတွေ့တကြောပြန်သမ္မတဖြစ်လာမှာပါသမ္မတလောင်း Donald Trump နဲ့ Republican Party ရဲ့ American အကျိုးစီးပွားဦးစားပေးမူဝါဒအရာအာရှဒေသအတွင်းအပြောင်းအလဲတွေနဲ့ရိုက်ခတ်ချက်တွေဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်။တရုတ်သမ္မတရှီကျင်းပင်ကရွေးကောက်ပွဲအနိုင်ရသမ္မတလောင်းဒေါ်နယ်ထရန့်ကိုချီးကျူးဂုဏ်ပြုလိုက်ပါတယ်။မတူညီမှုတွေကိုဖြေရှင်းပြီးအတူတကွလှုပ်ဆောင်နိုင်မဲ့အခြေအနေကိုဖန်တီးသွားဖို့တိုက်တွန်းပါတယ်။သမ္မတရှီကျင်းပင်ရဲ့ပြောကြားချက်တွေကိုနိုင်ငံခြားရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမော်နင်ကအခုလိုပြောဆိုခဲ့ပါတယ်။
习近平主席已向美国当选总统特朗普致贺。习近平主席，
咱们习近平啊，咱们 Donald Trump 个七九公表来吧嘞。这又呢 ，American 家太太多么的小差别，不帮上元南个嘞，咱们个超别吧嘞。也许今年呢，十三以下，那南个龙个就是这边，南个个台湾也苗栗这里个坡上北来嘛嘞。人家说都先准备，那怕就是没十三以苗个苗栗嘛嘞。
ဒါပေမဲ့တရုတ်နဲ့အမေရိကန်အကြားကုံသွယ်ရေးစစ်ပွဲဖြစ်လာမှာကိုနိုင်ငံတကာကရောတရုတ်ဒေသခံပြည်သူတွေကလည်းစိုးရိမ်မှုရှိပါတယ်။ပီကင်းမြို့တော်မှာနေထိုင်တဲ့အစိုးရဝန်ထမ်းတအုပ်ဖြစ်တဲ့ကောင်ပင်ရှင်းကအခုလိုပြောပါတယ်
။特朗普加官是那就比这个哈里斯加官要
狠。特朗普ကဂျင်းသည့်အခွန်နှုံးသားတွေတိုးမြှင့်မှာပါ။ကုံသွယ်ရေးစစ်ပွဲကိုထရန့်ကဆလာပါ။သူအာဏာပြန်ရလာရင်တရုတ်ကိုတက်တာခွင့်ပေးမှာမဟုတ်ပါဘူး။တရုတ်ပေါ်မှာကျင်းသည့်ရိုက်ခတ်မှုတွေရှိလာမှာပါတရုတ်ပြည်ရဲ့စီးပွားရေးအပြင်တရုတ်ပြည်သူတွေရဲ့လူနေမှုဘဝတွေပြပခီးသွားလာမှုတွေကိုပါရိုက်ခတ်လာမှာဖြစ်ပါတယ
်သမ္မတလောင်းထရန့်မဲဆွယ်စီယုံစင်ကတရုတ်ကုန်ပစ္စည်းအလုံးကိုအခွန်60ရာခိုင်နှုန်းတိုးကောက်မယ်လို့ကတိပြုခဲ့ပါတယ်ဒီအတိုင်းသာအကောင့်အထည်ဖော်ခဲ့ရင်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးမှာအခြေအတင်ဖြစ်နိုင်စရာအကြောင်းရှိပါတယ်တောင်ကိုရီးယားသမ္မတယွန်ဆွတ်ယိုကလည်းသမ္မတလောင်းဒေါ်နယ်ထရန့်အနိုင်ရတာကိုဖုံးဆက်ပြီးဂုဏ်ပြုကြိုဆိုခဲ့ပါတယ်သမ္မတထရန့်အနိုင်ရလာတဲ့အတွေ့နှစ်နိုင်ငံဆက်ဆံရေးမှာမချောမွေ့တာတွေရှိလာနိုင်တယ်လို့အခဲကတချို့ကခန့်မှန်းပါတယ်မြောက်ကိုရီးယားရဲ့ချင်းချောက်မှုကိုခံရတဲ့တောင်ကိုရီးယားဟာလုံခြုံရေးဆိုင်ရာကိစ္စတွေမှာအမေရိကန်နဲ့အနီးကပ်ပူးပေါင်းဆောင်ရွက်ဖို့မူဝါဒချမှတ်ထားပါတယ်ထရန့်သမ္မတဖြစ်လာရင်တောင်ကိုရီးယားလုံခြုံရေးအတွက်အမေရိကန်တပ်တွေချထားပေးရတဲ့အပေါ်ကိုရီးယားရဲ့ထက်ဝင်မှုကိုတိုးတောင်းနိုင်တယ်လို့ခန့်မှန်းထားပါတယ်2019ခုနှစ်ကသမ္မတထရန့်တာဝန်ယူစဉ်တုန်းကလည်းကုန်ကျစရိတ်အတွက်တောင်ကိုရီးယားဘက်က$5 billion တိုးပေးရမယ်လို့တောင်းဆိုခဲ့ပြုပါတယ်လက်ရှိသမ္မတဘိုင်ဒန်အစိုးရနဲ့သဘောတူညီချက်အရလာမယ့်2026ခုနှစ်မှာတောင်ကိုရီးယားကကုန်ကျစရိတ်ထက်ဝင်ငွေဒေါ်လာ$1 billion ကျော်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့ထရန့်ကသူသမ္မတဖြစ်လာရင်တစ်နှစ်ကို $10 billion အထိတိုးတောင်းမယ်လို့ပြောဆိုထားကြောင်း The Korean Times သတင်းကရေးသားထားပါတယ်။ပထမတစ်ကြိမ်သမ္မတထရန့်တာဝန်ယူစဉ်အတွင်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအပါအဝင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်းနဲ့သမ္မတထရန့်တို့ထိပ်သီးဆွေးနွေးပွဲလုပ်ခဲ့ဘူးပါတယ်။ဒါကြောင့်မြောက်ကိုရီးယားနဲ့ပတ်သက်ပြီးသမ္မတထရန့်ရဲ့ဆက်ဆံရေးကိုလည်းစိတ်ဝင်စားနေကြပါတယ်။ထိုင်ဝမ်သမ္မတလိုက်ချင်းသေးကလည်းရွေးကောက်ပွဲအနိုင်ရတဲ့အပေါ်သမ္မတလောင်းထရန့်ကိုချီးကျူးဂုဏ်ပြုပါတယ်။ကာလရှိကြစွာတည်ရှိခဲ့တဲ့ထိုင်ဝမ်အမေရိကန်ဆက်ဆံရေးဆက်လက်ခိုင်မြဲမယ်လို့ယုံကြည်ကြောင်းဖော်ပြခဲ့ပါတယ်။သမ္မတထရန့်အနေနဲ့တရုတ်အပေါ်တင်းမာတဲ့မူဝါဒတွေရှိနိုင်ပြီးထိုင်ဝမ်ကိုဆက်လက်အကာအကွယ်ပေးသွားနိုင်တယ်လို့အခဲခတ်တွေကဆိုပါတယ်။ဒါပေမဲ့ထိုင်ဝမ်အနေနဲ့ကာကွယ်ရေးစည်းငွေကြေးအမြောက်အများသုံးဆွဲရလိမ့်မယ်လို့ခန့်မှန်းထားပါတယ်။သမ္မတလောင်းထရန့်ကလည်းထိုင်ဝမ်ကာကွယ်ရေးအတွက်ကုန်ကျစရိတ်တွေပေးရမယ်လို့ပြောဆိုထားပါတယ်။
အစ္စရေးပါလက်စတိုင်းအရေးမှာတော့သမ္မတထရန့်အနေနဲ့အစ္စရေးဘက်ကအခိုင်အမာယက်တီချက်ကိုပြသထားပြီးဖြစ်တယ်လို့သူယခင်သမ္မတတပ်တန်းအတွင်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အသိအမှတ်ပြုခဲ့ပြီးအမေရိကန်တန်ရုံကိုဂျေရုဆလင်ကိုရွှေ့ခဲ့ပူပါတယ်။ဒါကြောင့်သမ္မတထရန့်တက်လာရင်အစ္စရေးဘက်ကိုပုံမအားပေးထောက်ခံနိုင်တယ်လို့သုံးသပ်ချက်တွေရှိပါတယ်။စစ်တမ်းခံရတဲ့ဂါဇာကပါလက်စတိုင်းတအုပ်ဖြစ်တဲ့အဘူကတော့အခုလိုပြောပါတယ
်ဘတ်ဝါကာလ်မရဟလ်လ်ကာဒမ်လရှာဘ်လ်ဖလစတိုင်းနီအင်ဟာတကွန်ဆာဘ
်တီဂျီပျက်စီးမှုတွေအိုးအိမ်ဆွန့်ခွာထွက်ပြေးနေရတာတွေကိုခံစားနေရတဲ့ပါလက်စတိုင်းတွေအနေနဲ့ဒီထက်ပိုပြီးတော့ဆိုးတဲ့အခြေအနေနဲ့ကြောက်ရွံ့နေပါတယ
်ဒါပေမဲ့လည်းသမရထရန့်ကစစ်ပွဲတွေကိုရပ်အောင်လုပ်ပေးမယ်လို့ကတိပေးထားပါတယ်တောင်တရုတ်ပင်လယ်ပြင်အတွင်းနယ်ပြင်ပိုင်ဆိုင်မှုပြဿနာကြောင့်တရုတ်နဲ့ထိတိုက်တိုးနေတဲ့ဖိလစ်ပိုင်ကတော့နှစ်နိုင်ငံစီရေးမဟာမိတ်စာချုပ်နဲ့အင်ဒိုပစိဖိတ်လုံခြုံရေးအတွက်အမေရိကန်ရဲ့ပံ့ပိုးကူညီမှုဟာအမေရိကန်လွှတ်တော်မှာ Republican ရော Democrat Party နှစ်ရပ်စလုံးကထောက်ခံချမှတ်ထားတာဖြစ်တဲ့အတွက်သမ္မတထရန့်အစိုးရလက်ထက်မှာလည်းဆက်လက်ပြီးကောင်းမွန်နိုင်တယ်လို့အမေရိကန်ဆိုင်ရာဖိလစ်ပိုင်တန်အမတ်ကြီးကကြာတာပရင်းနေ့မှာပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။အာရှနိုင်ငံရေးအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါ။ဆက်လက်ပြီးတော့လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါမယ်။ကျက်သွန်အဖြူအနီးအပါအဝင်တချို့လေယာထွက်ကုန်တွေအတွက်ပို့ကုန်ဝင်ငွေတဝက်ကိုစစ်ကောင်စီကသတ်မှတ်ထားတဲ့ငွေလဲနှုန်းတိုင်းလဲရမယ်လို့သတ်မှတ်လိုက်တဲ့အတွက်စိုက်ပျိုးတဲ့တောင်သူတွေအခက်ကြုံတွေ့ရုံနဲ့မကကုန်တယ်တွေနဲ့စားသုံးသူတွေပါရိုက်ခတ်မှုတွေဖြစ်ပေါ်လာပါတယ်ဒီလိုအကြောင်းအရာတွေအပြင်တပတ်အတွင်းသီးနှံဈေးနှုန်းတွေကို The Farmer Time Media ကစူးစီးတင်ပြပေးထားပါတယ်
လေယာစီဝါသတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိတ်ယူရေးချစ်သူများရှင်လန်းချက်မြင်ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျွန်မမီစပယ်ကတင်ဆက်ပေးတော့ပါမယ
်။ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ကြက်သွန်ဖြူကြက်သွန်နေရပါအဝင်ပုတ်ကုံပစ္စည်းခုနှစ်မျိုးကိုပုတ်ကုံရောင်းွေလဲလဲဖို့စစ်ကောင်စီကထပ်မံတတ်မှတ်လိုက်တယ်ဆိုတဲ့သတင်းနဲ့စကြပါမယ်။နဇက်ကုံတွေအာလုံးဒီပါရက်တက်နေချိန်မှာနဇက်ဂိတ်တွေကနေတင်ဖို့မဲ့ကုံပစ္စည်းတချို့ရဲ့ပုတ်ကုံရငွေ25ရာခိုင်နှုန်းကိုဘဟုပန်တတ်မှတ်စင်းနဲ့လဲလဲပေးရမယ်လို့ကုံတွေဥစည်းထဏာကထုတ်ပြန်လိုက်တာဖြစ်ပါတယ်။ပြည်တွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တရုတ်ထိုင်းဘင်္ဂလားဒေ့အပါအဝင်နဇက်ကုံတွေဂိတ်အာလုံးဒီပါမှာကုံတွေမှုမရှိသလောက်ဖြစ်နေချိန်အခုလိုကုံပစ္စည်းခုနှစ်မျိုးကိုပုတ်ကုံရငွေလဲလဲဖို့ထပ်မံတတ်မှတ်လိုက်တာဟာကုံတွေရေးကဏ္ဍကိုပို့ပြီးရော့ကျသွားစေနိုင်တယ်လို့ကုံတွေတွေကသုံးသပ်ကြပါတယ်။အခုနိုဝင်ဘာလကစပြီးပဲမျိုးစုံကြက်သွန်အဖြူအနီတတိမျိုးစုံဝါကျိန်တတ်ထုနဲ့တတ်ထုရိုင်းအပါအဝင်အခြားတွင်းထွက်ပစ္စည်းတချို့ကိုနေဆက်ကနေတင်ပို့မယ်ဆိုရင်ရရှိလာတဲ့ပုတ်ကုံရငွေရဲ့25ရာခိုင်နှုန်းကိုဗဟုပန်တတ်မှတ်စင်းနဲ့ရောင်းချပေးရမှာဖြစ်ပါတယ်။2023ခုနှစ်ကလည်းမပဲပဲဒီစိန်ပဲစင်းကုံကလပဲပြောင်းမြေပဲရာဘာရေထွက်ပစ္စည်းတရိษံနဲ့တရိษံထွက်ပစ္စည်းဆန်နဲ့သကွဲကြံစတဲ့တီးနံတို့ရဲ့ပုတ်ကုံရငွေ25ရာခိုင်နှုန်းကိုလည်းဗဟုပန်တတ်မှတ်စင်းနဲ့ရောင်းချပေးရမယ်လို့တတ်မှတ်ခဲ့ပူပါတယ်တရုတ်ဟာ MNDAA ကိုကန့်တက်ထိန်းချုပ်ထားတဲ့လောက်ကင်မြို့နယ်တွေကရှင်းရွှေဟော်အပါအဝင်နေဆက်ကိတ်အများစုကိုအခုနှစ်ဩဂုတ်လကစလို့ပိတ်ထားခဲ့တာဖြစ်ပါတယ်ငွေဥဒေါ်လာရေးထိုးစစ်တွေရပ်တန့်မှုဖိအားပေးမှုတွေပြုလုပ်နေတဲ့ကြားကကချင်လွတ်မြောက်ရေးတပ်မတော် KIA ဘက်ကအောင်အမျိုးကိုတင်ပိုက်လိုက်တာကြောင့် KIA ထိရောက်နေမြန်မာရှိတဲ့နေဆက်ဂိတ်တွေအားလုံးကိုလည်းအော်တိုဘာ18ရက်ကစလို့တရုတ်ဘက်ကတစ်ဖက်သက်ပိတ်သိမ်းထားပါဗျ။မြန်မာဘက်ကိုလူသုံးကုန်လျှက်စစ်ဆောက်လုပ်ရင်းနဲ့စားသောက်ကုန်ပစ္စည်းတွေတင်သွင်းနေတဲ့နောက်ဆုံးလက်ကျန်မိုင်းလာတာလော့ဂိတ်နဲ့မူဆယ်နေဆက်ဘက်ကဂိတ်တွေကိုလည်းအော်တိုဘာ21နဲ့22ရက်ကစလို့တရုတ်ဘက်ကပိတ်သိမ်းလိုက်လို့နေဆက်ကုန်သွယ်ရေးကရပ်တန့်သလောက်ဖြစ်နေပြီလို့ကုန်သွယ်တွေကပြောဆိုထားပါဗျ။
ကျန်တဲ့ရန်ကိုကျင့်တဲ့တုံနဲ့ဈေးဖွဲ့ဝေယူတော်မယ်လို့တရားစိတ်တချို့ကထုတ်ပြန်လိုက်ပါတယ်။တရားစိတ်မြင့်တလာမှုနဲ့အတူမကြမီရောက်ရှိလာတော့မယ့်ကြံကြရာဒီမှာစိတ်ယုံရောက်စီကျင့်တဲ့ရန်ကိုကျင့်တဲ့တုံနဲ့ဝေယူတော်မယ်လို့ရှမ်းပြည်နယ်ရွှေညောင်မြို့ရှိမြတ်ပြည်တရားစိတ်ယုံကထုတ်ပြန်လိုက်ပါတယ်။တောင်သူတွေအနေနဲ့ကြံကိုစိတ်ယုံရောက်ပို့ပေးရမှာဖြစ်တဲ့အတွက်အလုပ်တမာ900ကနေတည်ယူပို့ဆောင်ရေးစရိတ်တွေပြန်လည်တုံ့ဆွဲရမှာဖြစ်တာကြောင့်ကျန်တဲ့တန်ကိုတသိန်း5000ကျပ်လောက်တောင်ရရှိမှာဖြစ်တယ်လို့ဆိုကြပါရစေ။မ မြန်မာနိုင်ငံမှာတရားစစ်ရုံပေါင်း20ကျော်ရှိပြီးမြန်မာပြည်တရားစစ်ရုံကကြံဖွဲ့စည်းကိုနိုဝင်ဘာလ2ရက်နေ့ကထုတ်ပြန်ခဲ့တာပဲဖြစ်ပါတယ်။တရားစစ်ရုံရဲ့ကြံဝင်ယူတဲ့အဖွဲ့စည်းဟာကြံကြိတ်ဝါနိုင်တဲ့တန်ချိတ်ပမာဏပေါ်လိုက်ပြီးကွန်ချောင်းမှုရှိတသားကြောင့်ကျန်တဲ့တရားစစ်ရုံတွေကလည်းကြံတန်ဇင်းနှုတ်တွေဆက်တိုက်ကျင်းညာလာပွဲရှိတယ်လို့တောင်သူတွေကပြောပါတယ်။ပြီးခဲ့တဲ့2023ခုနှစ်ကြံကြိတ်ဝါရသည့်တွင်မှာတော့တရားစစ်ရုံတွေဘက်ကစစ်ရုံရောက်ဈေးကျန်တန်းကို33,000ကနေ35,000ကျပ်ဈေးနဲ့သာဝယ်ယူခဲ့ကြတာပဲဖြစ်ပါတယ
်။တိနံမျိုးစင်များတင်သွင်းရမှာကန့်သက်ချက်တွေများလာလို့တရားမဝင်တင်သွင်းမှုနဲ့ဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်နေပါတယ်။ပြည်တွင်းမှာစိုက်ပျိုးနေတဲ့ဟင်းသီးဟင်းရွက်နဲ့တိနံအများစုရဲ့မျိုးစေ့တွေကိုပြည်ပကနေတင်သွင်းနေရတာဖြစ်ပါတယ်။လက်တလုံးမှာစိုက်ပျိုးရေးဦးစီးဌာနကမျိုးစင်းနဲ့မျိုးစာတွင်အားစုတင်သွင်းခွင့်ဆိုင်ရာစီးမင်းတွေကိုတင်းကျပ်ကန့်သတ်ထားတာကြောင့်မျိုးစေ့အပါအဝင်စိုက်ပျိုးရေးတွင်အားစုတွေကိုတရားမဝင်တင်သွင်းမှုမြင့်မားပြီးဈေးစမတန်မြင့်တက်မှုတွေလည်းဖြစ်ပေါ်နေပါတယ်။မျိုးစေ့တင်သွင်းခွင့်ပါမစ်ရရှိဖို့အချိန်3လနီးပါးလောက်ထိကြန့်ကြာတဲ့အတွက်စိုက်ပျိုးချိန်မီမျိုးစေ့မရရှိလို့မစိုက်ပျိုးနိုင်တော့တဲ့အခြေအနေတွေလည်းဖြစ်ပေါ်နေတယ်လို့တောင်သူတွေကပြောပါတယ်။
အဲ့ရိုးရိုးကိုပြည်တော်ထုတ်မထုတ်ထုတ်လို့မရနိုင်ငံသားပြင်တယ်အဲ့ရိုးရိုးတို့ကိုအစိုးရကိုပါမစ်ပြင်တယ်ပါမစ်ကကြာမလားဒါပေမဲ့စိုက်ပျိုးရာကြီးကရောက်ပါမစ်ကကြာမလို့မျိုးကြီးကသွင်းလို့မရအဲ့ကျဘာလို့ကြာလဲနေသက်ကနေလေဘာလို့လဲခိုးသွင်းကြအဲ့မှာမောင်ကိုသေးကကြီးကြီးဆိုးလာတော့ဆိုအဲ့ဒါကြီးဖြစ်လာ
မျိုးစင်းနဲ့သွင်းအားစုတွေကိုပြည်ပကနေတင်သွင်းခွင့်ထောက်ခံချက်လျှောက်ထားရမှာစိုက်ပျိုးရေးမွေးမြူရေးနဲ့စစ်မြောင်းဝင်ကြီးဌာနလက်အောက်ခံစိုက်ပျိုးရေးဦးစီးဌာနမှာရှောက်ထားရမှာဖြစ်ပြီးမျိုးစေ့ဥပဒေဆိုင်ရာလုံထုံးလုံနီးပုံစံ17အရာအစိုးပြုလာစီစစ်တာကိုပဲအချိန်တလကျော်ကြာတယ်လို့ဆိုပါရယ်တောင်သူတွေအနေနဲ့အချိန်မီစိုက်ပျိုးနိုင်ရတဲ့အတွက်တရားမဝင်လမ်းကြောင်းကနေတင်သွင်းလာတဲ့မျိုးစေ့တွေကိုဈေးကြီးပေးပြီးဝယ်ယူတုံးဆွဲနေရတယ်လို့မျိုးစေ့လုံလုံလောက်လောက်မရတဲ့ပြဿနာကိုလည်းတောင်သူတွေရင်ဆိုင်နေရပါတယ်ပြီးခဲ့တဲ့နှစ်ကငရုတ်မျိုးစေ့တထုပ်ကိုတပေါင်းကျက်ဝန်းကျင်ပေါက်ဈေးရှိရာကနေအခုနှစ်မှာတော့3,000ကျပ်ထိမြင့်တက်သွားပါတယ်။ဖရဲမျိုးစေ့ကလည်းအခုနှစ်မိုးဖရဲစိုက်ချိန်ဇူလိုင်လကတထုပ်ကို2,000ကျပ်လောက်ပေါက်ဈေးရှိရာကနေလက်ရှိမှာတော့တထုပ်ကို6,000ကျပ်လောက်ထိပေါက်ဈေးရှိနေပါတယ
်။ပြီးခဲ့တဲ့တစ်ကောက်ကငရုတ်ချိန်တုန်းကတော့ပြီးခဲ့တဲ့တစ်ကောက်ငရုတ်ချိန်တုန်းကဆိုရင်တော့ဒီမှာကထုံပြီးရက်ပြီးနေပြီ။အဲငရုတ်မျိုးကဦးနေရမယ်ဒီနေ့ရမယ်နဲ့ရောက်မလာဘူး။အဲဒီမှာကကျွန်တော်တို့ကထုံပြီးရက်ပြီးပြီဗျာ။အဲ့လိုဖြစ်တယ်။နောက်ဆုံးကျတော့ပါလို့လည်းရလဲဆိုတော့ရတဲ့မျိုးဝယ်ဆက်ရတော့တာပေါ့ဗျာဒါပေမဲ့စိုက်ချင်တာကအာမှုမျိုးစိုက်လိုက်ရတာကကြောက်စိမ့်အဲ့လိုဖြစ်သွားတယ်ဈေးကလည်းပစ္စည်းကတော့3,000ထိပေးဝယ်လိုက်ရတယ်ဒါတောင်မှမျိုးစေ့ထုတ်လုံလုံလောက်လောက်ဝယ်မရလို့တချို့တွေဆိုရင်စိုက်ချင်းပြီးမစိုက်လိုက်ကြဘူးကျွန်တော်တောင်သူတွေနဲ့နာတာပေါ့ဗျာ
2023ခုနှစ်ကငရုတ်တွေကစိုက်ပြိုးရမှာမျိုးစေ့ပိုးသက်စင်းနဲ့မြေဩဇာဘုအပါအဝင်စိုက်ပျိုးစရိတ်ကျ6သိန်းကနေ9သိန်းကျပ်ဝန်းကျင်အထိကုန်ကျခဲ့ပြီးအခု2024ခုနှစ်မှာတော့ငရုတ်တရေကကို15သိန်းကနေ7သိန်း20လောက်အထိမြင့်တက်သွားပါတယ်။အလားတူပြီးခဲ့တဲ့နှစ်ကဖရဲတရေကကိုစိုက်ပျိုးစရိတ်ကျ25သိန်းဝန်းကျင်သာကုန်ကျခဲ့ပြီးအခုနှစ်မှာတော့ဖရဲတရေကစိုက်ပျိုးစရိတ်က7သိန်း80လောက်အထိမြင့်တက်သွားတယ်လို့ဖရဲဆိုင်တောင်သူတွေကပြောဆိုကြပါတယ်။ပြည်တွင်းစစ်ကောက်မှာတရုတ်အိန္ဒိယနဲ့ထိုင်းနိုင်ငံထုတ်မျိုးစေ့နဲ့တရားသူတွေကိုအဓိကဝယ်ယူအသုံးပြုနေရတာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာလကစလို့စစ်ကောင်စီဒုတိယဥက္ကဋ္ဌဒုဗိုလ်ချုပ်ဦးကြီးစိုးဝင်းရဲ့အမိန့်ပေးမှုကြောင့်စိုက်ပျိုးရေးတရားသူအယောင်ဆိုင်တွေအပါအဝင်ကုန်ဆုံဆိုင်တွေနဲ့ဂိုဒေါင်တွေကတရုတ်နဲ့ထိုင်းနိုင်ငံတို့ပစ္စည်းတွေကိုတရားမဝင်တင်သွင်းခြင်းရှိမရှိစစ်ဆေးဖမ်းဆီးမှုတွေပြုလုပ်နေတာကြောင့်ကုန်စီပြက်လက်မှုနဲ့ဈေးစမတန်ကြီးမြင့်မှုတွေထပ်မံဖြစ်ပေါ်လာတာဖြစ်တယ်လို့ကုန်သွယ်တွေနဲ့တောင်သူတွေကပြောဆိုထားပါတယ်။
အခုဆက်ပြီးအောင်တော်ဘလ30ရက်နေ့ကနေနိုဝင်ဘာလ6ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်တည်နှံစီနော်တွေကိုပြောပြပေးချင်ပါသေးတယ်။ဒေါ်လာစီနဲ့တူအိန္ဒိယပို့ကုန်ဘယ်ရီဖြစ်တဲ့မက်ပင်နဲ့ပဲစင်ကဈေးကျဆင်းနေပြီးစပိုးချောင်းတည်နှံဖြစ်တဲ့ကျက်တူဖြူကတော့ပြစ်စီဝင်နေလို့ဈေးမြင့်တက်နေပါသေးတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာတော့မက်ပင်ဈေးဆက်တိုက်ကျဆင်းနေပါသေးတယ်။ပြီးခဲ့တဲ့အောင်တိုဘာလ29ရက်နေ့ကမက်ပေတရင်ကို38,500ကျပ်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာလ5ရက်နေ့မှာတော့တရင်ကို36,800ကျပ်ကျဆင်းသွားတာကိုတွေ့ရပါတယ်။တပတ်အတွင်းတရင်ကို7,000လောက်ကျဆင်းသွားတာဖြစ်ပါတယ်။စ ဈေးကွက်ထဲကိုမပြေဝင်နေနေသလိုအိန္ဒိယရဲ့ဝယ်ယူမှုကလည်းကျဆင်းနေရကြောင်းဈေးကျဆင်းနေတာဖြစ်တယ်လို့ကုန်သည်တွေကသုံးသပ်ကြပါတယ
်ပဲစင်းကုန်တွေကလည်းဈေးစတိုက်ကျဆင်းနေပါတယ်ရန်ကုန်မြို့နယ်ကုန်စည်တိုင်းမှာအောက်တိုဘာ29ရက်နေ့ကပဲစင်းကုန် Red RC တန်းကို42သိန်းကျလောက်ပေါက်ဈေးရှိခဲ့ပြီးနိုဝင်ဘာ5ရက်နေ့မှာတော့တန်းကို7သိန်း40လောက်ထိကျဆင်းသွားတာကိုတွေ့ရပါတယ်တပတ်အတွင်းတန်းကို7သိန်းလောက်ထိကျဆင်းသွားတာဖြစ်ပါတယ
်စပူချောင်းတီးနယ်ဖြစ်တဲ့ကျက်တူဖြူကတော့တီယိုဘဲကရောပြင်တွေကပါအဝင်နေနေရကြောင်းအမျိုးသားလိုက်တပိတာကို900ကျပ်ဝန်းကျင်စီမြင့်တက်သွားပါတယ်ရန်ကုန်မြို့နယ်ကုန်စည်တိုင်းကိုအောင်ပင်မြို့ကဝင်ရောက်ခဲ့တဲ့ကျက်တူဖြူတွေကနိုဝင်ဘာလ5ရက်နေ့မှာတော့တပိတာကိုအနိုင်ဆုံးဈေး 13,500 ကနေအမြင့်ဆုံးဈေး 16,500 ကျပ်လောက်ထိပေါင်ဈေးရှိနေရကိုတွေ့ရပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်စင်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်
။လေယာစီးပွားသတင်းများအစီအစဉ်အပြီးမှာတော့ဥရရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုဆက်လက်တင်ဆက်ပါမယ်။ကမ္ဘာတဝန်းလုံးကအပင်မျိုးစိတ်30ကျော်မျိုးတုံးပျောက်ကွယ်မဲ့ဘေးနဲ့ရင်ဆိုင်နေရပြီးလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးနိုင်ငံတကာအဖွဲ့ IUCN ကပြောပါတယ်။ငှက်ဒီကြောရိုးရှိနဲ့ကြောရိုးမဲ့တတ္တဝါတွေလိုမျိုးတုံးပျောက်ွယ်နိုင်ခြေရှိနေတဲ့တိရစ္ဆာန်မျိုးစိတ်အရေးအတွက်အထက်အပင်မျိုးစိတ်အရေးအတွက်ကနှစ်ဆမကပိုများတယ်လို့လည်းဆိုထားပါတယ်ဥရုယာတီနဲ့အနာဂတ်ကဘာအစီအစဉ်မှာနားလောင်ကတင်ပြထားပါတယ်
ကမ္ဘာကြီးရဲ့အဆိုးလို့တင်းစားခေါ်ပေါ်ကြတဲ့ဘရာဇီးနိုင်ငံအမေဆုံအမြဲဆုံးတစ်တော်ကြီးလဲမွန်းချက်နေရပြီလို့သဘာဝပတ်ဝန်းကျင်ထိန်းသိမ်းစောင့်ရှောက်ရေးအပြည်ပြည်ဆိုင်ရာအဖွဲ့ဖြစ်တဲ့ IUCN ကပြောပါရယ်အပင်မျိုးစိတ်တွေအရေးကမ္ဘာသဝန်းကသိပ္ပံပညာရှင်ပေါင်းထောင်နဲ့ကြီးတို့ပါဝင်သုတေသနပြုတွေ့ရှိထားတာတွေကို IUCN ရဲ့ပထမဆုံး Global Tree Assessment အစီရင်ခံစာမှာဖော်ပြထားတာပါအပင်တို့ရဲ့ရှင်သန်နိုင်မှုအခြေအနေကစိုးရိမ်စရာကောင်းနေပြီလို့ IUCN အဖွဲ့က Craig Hilton Taylor ကပြောပါတယ
် We have assessed the status of the majority of the world's tree species. So that's about 40.
ကမ္ဘာ့ဝန်ကအဓိကအပင်မျိုးစိတ်ပေါင်း 48,000 လောက်ကိုကျွန်တော်လေ့လာဆန်းစစ်ခဲ့ကြတာပါ။အဲဒီထဲမှာမျိုးစိတ်3ခုမှာတစ်ခုဒါမှမဟုတ်အပင်မျိုးစိတ်ပေါင်း38ရာခိုင်နှုန်းကမျိုးတုံးပျောက်ကွယ်မဲ့ဘေးနဲ့ကြုံရတာတွေ့ခဲ့ရပါတယ်။ဒါအလွန်စိုးရိမ်စရာကောင်းပါတယ်။တပင်းတွေဟာကမ္ဘာကြီးရဲ့ဂေယဗီဒာစနစ်အတွက်မရှိမဖြစ်တဲ့အရာတွေပါလူသားတွေပါဝင်ဂေယဗီဒာစနစ်ကြီးဆက်လက်ရှင်သန်ရပ်တည်ရေးအစားအစာရရှိရေးခိုးလုံစရာအဖြစ်တပင်းတွေကိုပဲအဓိကအားထားနေရပါတယ်ကာဗွန်ဓာတ်ငွေ့ရေနဲ့နိုက်ထရိုဂျင်ဓာတ်ငွေ့လည်ပတ်မှုတန်စရာအတွက်လည်းတပင်းတွေမရှိလို့မဖြစ်ပါဘူ
းနိုင်ငံပေါင်း192နိုင်ငံကတပင်းမျိုးစိတ်တွေအခုလိုမျိုးတုံးပျောက်ကွယ်မဲ့အနေနဲ့ကြုံရတာလည်းဖြစ်ပါတယ်ကမ္ဘာမှာတစ်ပင်တစ်တော်အများဆုံးရှိရာတောင်အမေရိကတိုက်ကတစ်ပင်ပေါင်း25ရာခိုင်နှုန်းလောက်မျိုးရုံးပျောက်ကွယ်နဲ့ဘေးနဲ့ရင်ဆိုင်နေရပြီလို့လည်း IUCN ကပြောပါတယ်။တစ်ပင်တွေနဲ့တဲ့အာဖရိကတိုက်မှာလည်းလက်ရှိပေါက်ရောက်နေတဲ့အပင်45ရာခိုင်နှုန်းလောက်တို့လည်းအလားတူဘေးအန္တရာယ်နဲ့ရင်ဆိုင်နေရတာပါ
။ So the biggest threat to trees around the world is deforestation, loss of habitat to expanding agriculture.
ကမ္ဘာတဝန်းလုံးကအပင်တွေခုလိုဘေးအန္တရာယ်နဲ့ကြုံရတဲ့အဓိကအကြောင်းရင်းတွေကတင်တော်ပြုံးတည်တာစိုက်ပျိုးပြေချဲ့ထွင်တဲ့အတွက်တောရိုင်းတိရစ္ဆာန်တွေပျောက်ကွယ်လာတာအပြင်စိုက်ခင်းနေကြောင်းရောစကြန့်မြေအဖြစ်အသုံးချနေတာကြောင့်လည်းပါပါတယ
် IUCN အဖွဲ့ရဲ့မျိုးရုံးပျောက်ကွယ်နိုင်ခြေရှိတဲ့စည်ရင် Red List ထဲမှာအပင်မျိုးစိတ်ပေါင်းစုံလို့ရတဲ့နာမည်က25ရာခိုင်နှုန်းကျော်ပါဝင်နေပါတယ်တစ်ပင်တွေအခုလိုပျက်စီးမဲ့ဘေးအန္တရာယ်နဲ့ကြုံရတာဘလောက်ကြာပြီလဲဘေကနေစာဖြစ်တာလဲဆိုတာအတိအကျမသိနိုင်တဲ့အတွက်အခြေအနေကအလွန်စိုးရိမ်စရာကောင်းတယ်လို့လဲခရစ်ကပြောပါတယ်။ဒါကြောင့်လဲထိန်းသိမ်းစောင့်ရှောက်ရေးလုပ်ငန်းတွေအရေးတကြီးလုပ်ဖို့လဲတိုက်တွန်းပါတယ်။ UNESCO ရဲ့ထိန်းသိမ်းရမယ့်အမွေအနှစ်အစည်းအဝေးပရတီနိုင်ငံက Q တော်ဝင်ရုပ်ကဗေဒဥယျာဉ်ကတော့အဲ့ဒီလိုမျိုးရုံးပျောက်ွယ်နိုင်ခြင်းရှိနေတဲ့အပင်တွေကိုအထူးပြုစုစောင့်ရှောက်ထားတာပါ။ကျွမ်းကျင်ပညာရှင်တွေအများအပြားနဲ့အပင်တွေကိုပြုစုထိန်းသိမ်းထားတဲ့ကြားကပဲတချို့အပင်တွေဆက်ပြီးရှင်နိုင်အောင်အစွမ်းကုန်ကြိုးစားနေရတယ်လို့လည်းပညာရှင်တွေကပြောပါတယ်။ Q တော်ဝင်ရုက္ခဗေဒဥယျာဉ်ကအပင်စုဆောင်ထိန်းသိမ်းရေးဌာနကဌာနမှူး Kevin Martin ကအခုလိုပြောပါတယ်
။ So in my time here at Q working with
ဒီကနေ့ဆယ်စုနှစ်အတွင်းအပင်တွေအတော်ပြောင်းလဲလာတာကိုတွေ့ရပါတယ်။ဒီမှာထိန်းသိမ်းစောင့်ရှောက်ထားတဲ့အပင်တွေမနှဲရှင်အောင်လုပ်ကင်နေရပါတယ်။
2022ခုနှစ်တုန်းကမိုးကောင်ရေရှားမှုမှာ Q ရုက္ခဗေဒဥယျာဉ်ထက်ကအပင်ပေါင်း400လောက်တည်ဆုံခဲ့ရတာပါမိုးကောင်ရေရှားမှုကအခုထိတက်ရောက်မှုရှိနေသေးတဲ့အတွက်အပင်တွေထပ်ပြီးတည်ဆုံမယ်လို့လည်းမျှော်လင့်ရပါတယ် ဆောင်းဦးပေါက်ရာသီဖြစ်တဲ့အော်တိုဘွာလာအထက်မှာတော့ရာသီဥတုကပုံနှွေးနေတဲ့အတွက်အပင်တွေချက်ပြီးတော့ထိခိုက်ရမယ့်အခြေအနေလည်းဖြစ်နေပါတယ
် Primarily led by climate. Our climate is changing really rapidly.And the trees are slow growing.
အပင်မျိုးစိတ်တွေထိခိုက်လာရတဲ့ပင်မအကြောင်းရင်းကတော့ရာသီဥတုပြောင်းလဲလာတာကြောင့်ပါ။ကျွန်တော်တို့ရဲ့ရာသီဥတုအမြန်ပြောင်းလဲလာနေပါတယ်။အပင်တွေရဲ့သဘာဝဇီဝဖြစ်စဉ်ကဖြည်းဖြည်းချင်းပြောင်းလဲတက်ကြတာမျိုးပါ။ဒါကြောင့်အမြန်ပြောင်းလဲနေတဲ့ရာသီဥတုနဲ့လိုက်လျောညီထွေဖြစ်အောင်အပင်တွေမနှဲအမိလိုက်နေရတာဖြစ်ပါတယ
်။ IUCN ရဲ့အပင်များဆိုင်ရာအစဉ်ခန်းစားပါအခြေအနေကစိုးရင်စရာကောင်းတယ်ဆိုပေမဲ့လို့မျိုးရုံပြက်ကွယ်နိုင်ခြေရှိတဲ့အပင်မျိုးစိတ်ပေါင်း 16,425 ခုစလုံးဆုံရှုံလိုက်ရပြီဆိုတဲ့သဘောတော့မဟုတ်ပါဘူးအစဉ်ခန်းစားပြုစုရာမှာပါဝင်ခဲ့တဲ့ Q ရုပ်ခဗေဒဥယျာဉ်ကသိပ္ပံပညာရှင် Emily Beach ကအခုလိုရှင်းပြပါတယ
် So I think the most important thing about this collection of data is that now we can use it to make sure that we don't see any tree
ကဘာဒေါ်ကသိပ္ပံတွေကိုပြုစုထိသိမ်းရေးဆောင်ရွက်ကြမယ်အစိုးရတွေအတွက်ကျမတို့ပြုစုထားတဲ့ data အချက်အလက်တွေကအတော်ရေးပါပါတယ်အခုလက်ရှိမှာပဲမျိုးတုံးပြောက်ွယ်လူနီးဖြစ်နေတဲ့အပင်မျိုးစိတ်တချို့လည်းရှိနေပါတယ်။တချို့မျိုးစိတ်တွေဆိုရင်တောထောင်တွေထဲမှာအပင်50လောက်ပဲကျန်မာတော့တယ်။အဲ့ဒီမျိုးတွေကိုပြုစုထိန်းသိမ်းဖို့အမှန်တကယ်လိုအပ်နေပါတယ်။ကျမတို့စစ်တမ်းကောက်ယူနေတဲ့ကာလတွေမှာပဲအဲ့ဒီလိုအပင်တွေလုံးဝမျိုးတုံးပြောက်ွယ်မသွားအောင်စပြီးတော့ပြုစုထိန်းသိမ်းနေတာတချို့တော့ရှိပါတယ
်။ကေယဗေဒစနစ်တွေအကြောင်းခြုံငုံပြောဆိုလှည့်ရှိကြပေမဲ့လို့အဲ့ဒီစနစ်ကြီးတွေကမျိုးစိတ်တစ်ခုချင်းစီတိုင်းအရေးပါတာကိုလည်းကြွမ်းကျင်သူတွေကထောက်ပြပါဗယ်ဘလိုမျိုးစိတ်တွေကဘလိုဘေးအန္တရာယ်နဲ့ကြုံနေရသလဲကမ္ဘာဘယ်အရက်ကဘယ်အပင်မျိုးစိတ်တွေကအမြန်ဆုံးထိန်းသိမ်းစောင့်ရှောက်ဖို့လိုအပ်နေတယ်လဲဆိုတာကိုလည်းပညာရှင်တွေတွေ့ရှိထားတာပါဒါကြောင့်လဲအပင်တွေထပ်ပြီးတော့မဆုံးရှုံးရအောင်အမြန်ဆုံးဆောင်ရွက်နိုင်မယ်ဆိုရင်တော့ပျက်စီးဆုံးရှုံးမှုနဲ့အောင်ဆောင်ရွက်လို့ရပါသေးတယ်လို့လဲပညာရှင်တွေကထောက်ပြကြပါတယ်။ကျမနှောင်းလောပ
ါ။ဥရယာဒီနဲ့အနာဂတ်ကဘာအစီအစဉ်အပြီးမှာတော့သတင်းတွေကတုဒ္ဒအစီအစဉ်ကိုဆက်ပါအောင်မယ်။အမေရိကန်ပြည်ထောင်စုမှာသမရဒုတိယသမရအထက်လွှတ်တော်နဲ့အောက်လွှတ်တော်ကိုစားပြုအမတ်တွေဖြစ်လာနိုင်ဖို့အခြေခံဥပဒေမှာဘလို့သတ်မှတ်ချက်တွေရှိပါသလဲမညညိုလင်ကသတင်းတွေကတုဒ္ဒအစီအစဉ်မှာပြောပြထားပါတယ
်ခဲ့တဲ့နိုဝင်ဘာလ5ရက်နေ့ကပြုလုပ်ခဲ့တဲ့သမ္မတရွေးကောက်ပွဲမှာ Republican Party ကနေသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့သမ္မတဟောင်းတဦးလည်းဖြစ်သမ္မတလောင်းတဦးလည်းဖြစ်တဲ့ Donald Trump အနိုင်ရရှိခဲ့တာကြောင့်သူဟာ American ပြည်အောင်စုရဲ့48ရောင်မြောက်သမ္မတဖြစ်လာတော့မှာပါ American ပြည်အောင်စုမှာသမ္မတအဖြစ်ဝင်ရောက်ရှင်ပြိုင်ကြမယ်ဆိုရင်တော့အခြေခံဥပဒေထဲမှာသမရအရွေးခံမဲ့သူတွေအတွေ့ကိုက်ညီရမဲ့အချက်3ချက်ပဲပြဋ္ဌာန်းထားပါတယ်။ပထမအချက်ကအနည်းဆုံးအသက်35နှစ်ပြည့်ပြီးသူဖြစ်ရပါမယ်။ဒုတိယအချက်ကတော့အမေရိကန်ပြည်အောင်စုမှာမွေးဖွားသူဖြစ်ရမှာပါ။တတိယအချက်ကတော့နိုင်ငံအတွင်းမှာအနည်းဆုံး14နှစ်နေထိုင်သူဖြစ်ရပါမယ်။ဒီအချက်၃ချက်နဲ့ကိုက်ညီတယ်ဆိုရင်မိဘမျိုးရိုးကဘယ်လိုຫນွယ်ဘွားကပဲဆင်းသက်ခဲ့တဲ့သူဖြစ်ဖြစ်ဝင်ရောက်ရှင်ပြိုင်အရွေးခံခွင့်ရှိပါတယ
် It's not the American way
Donald Trump နဲ့ရှင်ပြိုင်အရွေးခံခဲ့တဲ့လက်ရှိဒုသမ္မတ Kamala Harris ရဲ့မိဘတွေကိုကြည့်မယ်ဆိုရင်ဖခင်ကဂျမေကန်နွယ်ဘွားဖြစ်ပြီးမိခင်ဖြစ်သူကအိန္ဒိယနွယ်ဘွားတွေဖြစ်ကြပါတယ်။ဒါအပြင်သမ္မတအရွေးခံမဲ့သူကပဲ American ပြည်အောင်စုမှာမွေးဖွားသူဖြစ်ရမှာဖြစ်ပြီး First Lady လို့ခေါ်ဝေါ်ကြတဲ့သမ္မတကတော့ဖြစ်လာမဲ့သူတွေကတော့ American ပြည်အောင်စုမှာမွေးဖွားသူမဖြစ်လဲရပါတယ်။အခုအရွေးခံခဲ့တဲ့သမ္မတဟောင်းလဲဖြစ်သမ္မတလောင်းလဲဖြစ်တဲ့ Donald Trump ရဲ့ဇနီး Melania Trump ဟာတချိန်က Yugoslavia လို့ခေါ်တဲ့ Slovenia နိုင်ငံမှာမွေးဖွားသူဖြစ်ပါတယ်။1996ခုနှစ်26နှစ်အရွယ်မှာ American ပြည်ထောင်စု New York မြို့ကိုပြောင်းရွှေ့နေထိုင်ခဲ့ပြီး10နှစ်အကြာမှာ American နိုင်ငံသားဖြစ်ခဲ့တာပါ။American သမ္မတကတော့ First Lady တွေအားလုံးထဲမှာအခုချိန်ထိတော့ American ပြည်အောင်စုမှာမမွေးဖွားတဲ့ First Lady အဖြစ် Melania Trump တူပဲရှိပါသေးတယ်။
American ပြည်အောင်စုရဲ့ဒုတိယသမရရီဟာလဲသမရရီလိုပဲအနည်းဆုံး35နှစ်ပြည့်ပြည့်သူဖြစ်ရပါမယ်။ American ပြည်အောင်စုမှာမွေးဖွားရမယ်။နိုင်ငံတွင်းမှာအနည်းဆုံး14နှစ်နေထိုင်ရသူဖြစ်ရမယ်ဆိုတဲ့အချက်၃ချက်နဲ့ကိုင်ညီကြဖို့လိုပါတယ်။ American ပြည်အောင်စုရဲ့စီနေတ်လို့ခေါ်တဲ့အထက်လွှတ်တော်မှာစီနေတာလို့ခေါ်တဲ့အထက်လွှတ်တော်အမတ်အဖြစ်အရွေးခံမဲ့သူတယောက်အနေနဲ့ကန့်ညီရမယ့်အချက်ကလည်းအခြေခံဥပဒေအရ၃ချက်ပဲရှိတာပါပထမအချက်ကအရွေးခံမဲ့သူဟာအနည်းဆုံးအသက်30ပြည့်ပြည့်သူဖြစ်ရပါမယ်ဒုတိယအချက်ကတော့အမေရိကန်နိုင်ငံသားဖြစ်တဲ့သက်တမ်းက6နှစ်ထဲမနည်းရှိရမယ်ဆိုရနဲ့တတိယအချက်ကတော့ကိုယ်အရွေးခံမဲ့အချိန်အရွေးခံမဲ့ပြည်နယ်မှာနေထိုင်သူဖြစ်ရမယ်ဆိုတာတွေပဲဖြစ်ပါတယ်ဒါကြောင့် American ပြည်အောင်စုမှာမမွေးဖွားတဲ့သူတွေလည်းအထက်လွှတ်တော်အမတ်ဝင်ရောက်ရှင်ပြိုင်နိုင်ကြတာပါ House လို့ခေါ်တဲ့အောက်လွှတ်တော်မှာ House of Representative အောက်လွှတ်တော်ကိုစားပြုအမတ်အနေနဲ့ဝင်ရောက်ရှင်ပြိုင်အရွေးခံမဲ့သူတွေအတွက်ကလည်းအခြေခံဥပဒေအရကန့်ညီရမယ့်အချက်၃ချက်ပါပဲပထမအချက်ကအရွေးခံမဲ့သူဟာအနည်းဆုံးအသက်25နှစ်ပြည့်ပြီသူဖြစ်ရပါမယ်ဒုတိယအချက်ကအမေရိကန်နိုင်ငံသားအဖြစ်သက်တမ်း9နှစ်ရှိပြီသူဖြစ်ရမှာပါ။တတိယအချက်ကတော့ကိုနေထိုင်တဲ့ပြည်နယ်မှာပဲကိုစားပြုရှင်ပြိုင်အရွေးခံရမှာဖြစ်ပါတယ်။ဒါကြောင့်အမေရိကန်ပြည်အောင်စုမှာသမရဒုသမရအထက်လွှတ်တော်အမတ်အောက်လွှတ်တော်ကိုစားပြုအမတ်စတဲ့အစိုးရတရက်မှာအရေးပါတဲ့တာဝန်ယူမဲ့သူတွေအတွေ့အသက်အရွယ်နဲ့နိုင်ငံသားဖြစ်မှုကလွဲပြီးကြားမှာလူမျိုးကိုးကွယ်တဲ့ဘာသာပညာအရေးချင်းစတာတွေတော့ကန့်သက်ခွဲခြားသတ်မှတ်ထားတာအခြေခံဥပဒေအရမရှိတာကိုတွေ့ရပါတယ်ရှင
် VOA ရဲ့စနေနေ့ညဘက်အတန်လွင့်စီစဉ်ကိုဆက်လက်ကြည့်ရှုနာတော်တာဆင်နေရတာပါတော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရတဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားဆက်သွယ်နိုင်ပါတယ်စာရေးသားပို့ကိုလည်းဖိတ်ခေါ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုကျွန်တော်ကပဲတင်ပြပေးပါဦးမယ်မြန်မာနိုင်ငံအရေးမှာတရုတ်ပါဝင်နေတာကိုစန့်ကျင်တဲ့အနေနဲ့ဗြိတိန်နိုင်ငံမှာမြန်မာအရေးလှုပ်ရှားသူတွေဒီကနေ့လန်ဒန်မြို့တော်နဲ့မန်ချက်စတာမြို့တွေမှာဆန္ဒပြခဲ့ကြပါတယ်စစ်ကောင်စီအကြီးအကဲကိုတရုတ်ဝန်ကြီးချုပ်ကုမင်းမြို့မှာလက်ခံတွေ့ဆုံခဲ့တာအပြင်စစ်ကောင်စီကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိုတရုတ်ဆိုရကထောက်ခံနေတာနဲ့စစ်တပ်ကိုတိုက်ခိုက်နေတဲ့တိုင်းရင်းသားအဖွဲ့တွေကိုဖိအားပေးပြီးတိုက်ပွဲတွေရပ်ခိုင်းနေတာတွေကိုကန့်ကွက်တဲ့အနေနဲ့လန်ဒန်မြို့တော်ကတရုတ်တန်ရုံနဲ့မန်ချက်စတာကတရုတ်စစ်ကောင်စီရုံးနေမှာဆန္ဒပြကြတာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမှာအခုအနိုင်ရထားတဲ့ဒေါ်နယ်ထရန့်နဲ့လူသိများတဲ့အီရန်နဲ့ဘွားအမေရိကန်သတင်းတောက်တယောက်ကိုလှုပ်ကြံတက်ပြတ်ဖို့အီရန်ကစီစဉ်ခဲ့တယ်လို့အစိုးရရှေ့နေတွေကဆွဆဲပြောဆိုပါတယ်စီအကာလကနှစ်ပေါင်း30နီးပါးအရှိန်နဲ့အနောက်ဂျာမနီနိုင်ငံတွေကိုပိုင်းခြားထားတဲ့ဘာလင်တိုင်းကြီးကိုဖြိုချနိုင်ခဲ့တာ35နှစ်ပြည့်သွားပါပြီ။ကမ္ဘာပေါ်မှာဒီမိုကရေစီနဲ့လွတ်လပ်ခွင့်တွေချိန်ချောက်ခံနေရချိန်မှာလွတ်လပ်မှုရဲ့ပြယုတ်ဖြစ်တဲ့ဘာလင်တိုင်းကြီးဖြိုချခံခဲ့ရတဲ့နှစ်ပတ်လည်အခမ်းအနားကိုဂျာမနီနိုင်ငံမှာဒီကနေ့ကျင်းပခဲ့ပါတယ်။ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ဘလူးချီစတန်ပြည်နယ်ကလူစီကားတဲ့မီးထားဘူရာယုံတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်လူ26ဦးထက်မနည်းသေဆုံးခဲ့ပါတယ်60ကျော်လည်းဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒဏ်ရာရသူတွေက10ယောက်လောက်ကတော့စိုးရတဲ့အခြေအနေဖြစ်တယ်လို့ပြည်내အစိုးရပြောရေးဆိုခွင့်ရှိသူကလည်းပြောပါတယ်ပြည်내မြို့တော်မှာယထာအလားစောင့်နေတဲ့သူ100လောက်ရှိတဲ့လူအုပ်ကြားထဲမှာပြင်းပြင်းထန်ထန်ပောက်ကွဲခဲ့တာလို့ပြည်내ရဲတပ်ဖွဲ့တာဝန်ရှိသူအကြီးအကဲကပြောဆိုခဲ့ပါတယ်တဲ့ချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာဒီကနေ့အတန်လွင့်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေတည်းမှာအစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ဆရီဒါဟန်ဒွန်းနဲ့ TM1 တို့ဖြစ်ပါတယ်အခုထုတ်လုပ်ခဲ့တဲ့အတန်လွင့်အစီအစဉ်တွေကို VOA ရဲ့ website နဲ့ Facebook YouTube စာမျက်နှာတွေမှာလည်းတွားရောက်ကြည့်ရှုနိုင်ပါတယ်ကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးဇော်ဖြစ်ပါတယ်ဒီနေ့စနေနေ့ညဘက်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပါပြီဖြစ်ပါတယ်တော်ရရှင်များလည်းဘေးအန္တရာယ်ကင်းဝေးကြပါစေ Thank you.